ာညာချမ်းပါခင်ဗျာ American ပြည်တော်စုဝါရှင်တန် DC မြို့တော် VA American အသံက4 October 9ရက်တောက်ကြနေညပိုင်းဒီမှာဘာသာစီစဉ်လေးကိုဒီမှာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ31 32 51နဲ့လိုင်းလမ်းမီတာ190တို့အပြင် VA ရဲ့ Facebook စာမျက်နှာကနေလည်းစတင်အသံလွှင့်နေပါပြီ။အခုတော့နောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကကြီးညာပေးသွားမှာဖြစ်ပါတယ်ခင်ဗျာ။အမေရိကန်သမ္မတဒေါနယ်ထရမ့်ကသူ့အနေနဲ့ဖလော်ရီဒါပြည်နယ်မိုင်အမီမှာအောက်တိုဘာ15ရက်နေ့ကျရင်အွန်လိုင်းကကျင်းပမယ်သမ္မတရွေးကောက်ပွဲအကျူဒုတိယမြောက်စကားစစ်ထိုးပွဲကိုမပါဘူးလို့ပြောလိုက်ပါတယ်။သမ္မတထရမ့် COVID-19 ကူးစက်ခံထားတာကြောင့်ဒီစကားစစ်ထိုးပွဲကိုအင်တာနက်အွန်လိုင်းကနေပြောင်းလဲပြီးလုပ်သွားဖို့အမေရိကန်သမ္မတစကားစစ်ထိုးပွဲကိုကြီးကြပ်တဲ့ကော်မရှင်ကကြာသပတေးနေ့ကကြေညာလိုက်တဲ့ပုံမှာသမ္မတထရမ့်ကလက်မခံဘဲပယ်ချလိုက်တာပါ။ဒုသမ္မတဟောင်းဂျိုးဘိုင်ဒန်ကတော့အခုလိုအင်တာနက်အွန်လိုင်းကနေစကားစစ်ထိုးပွဲကိုပောင်းဖို့ဆန္ဒရှိတယ်လို့သူ့ရဲ့ရွေးကောက်ပွဲအွန်လိုင်းရဲ့အဖွဲ့ကပြောပါတယ်။ဒါပြင်တောင်းထောလူလူတွဲစုံမဲ့ပုံစံလုပ်မဲ့အဲ့ဒီဒုတိယအကြိမ်စကားစစ်ထိုးပွဲကိုအောက်တိုဘာ22ရက်နေ့ကိုရွှေ့ဖို့မျှော်လင့်ကြောင်းနဲ့အဲ့လိုဆိုရင်သမ္မတအနေနဲ့လည်းမပါကျင်ဘူးလို့ရှောင်လို့မရနိုင်ကြောင်းကြေညာချက်မှာပြောထားပါတယ်။သမ္မတထောင်းရဲ့ရွေးကောက်ပွဲအွန်လိုင်းရဲ့အဖွဲ့ကလည်းဒုတိယအကြိမ်စကားစစ်ထိုးပွဲကို22ရက်နေ့မှာလုပ်ဖို့ကိစ္စကိုသဘောတူတယ်လို့ပြောလိုက်ပြီးတတိယမြောက်စကားစစ်ထိုးပွဲကိုတော့29ရက်နေ့မှာလုပ်ဖို့ပြောလိုက်ပါတယ်။ဒါပေမဲ့ဒါကရွေးကောက်ပွဲနဲ့တိတ်နီးကပ်နေတဲ့အတွက်ဂျိုးဘိုက်ဒန်ဘက်ကတော့လက်မခံဘဲပယ်ချထားပါတယ်ခင်ဗျာ။အမေရိကန်သမ္မတရွေးကောက်ပွဲကျင်းပဖို့တလားတော့မလိုတော့တဲ့အချိန်မှာသမ္မတထရမ့် COVID-19 ရောဂါကူးစက်ခံလိုက်ရတဲ့အတွက်ကာယရောဂါကိစ္စကဒီရွေးကောက်ပွဲမှာထိတ်ဆုံးကအရေးပါတဲ့ကိစ္စဖြစ်လာနေပါတယ်။သမ္မတထရမ့်ရဲ့အစိုးရဘက်ကသမ္မတဟာရောဂါကနေအမြန်သက်သာပျောက်ကင်းလာရတဲ့ဆိုတာကိုပုံဖော်နေချိန်မှာပဲသူ့ရဲ့ရွေးကောက်ပွဲအွန်လိုင်းအဖွဲ့ကလည်းသမ္မတထရမ့်ရောဂါကူးစက်ခံရတာကိုရွေးကောက်ပွဲမှာအားသာချက်အဖြစ်နဲ့အသုံးချဖို့ကြိုးစားနေပါတယ်။ပြီးခဲ့တဲ့တနင်္လာနေ့ကဝေါ်တာရီစစ်ဆေးရုံကနေဆင်းလာပြီးတဲ့နောက်သမ္မတထရမ့်ကသူဟာလက်ရှိသမ္မတတယောက်အနေနဲ့တာဝန်တွေကိုထမ်းဆောင်ဖို့အဆင်ပြေဖြစ်နေပြီဆိုတဲ့ပုံမျိုးဖော်ပြခဲ့ပါတယ်။ဒီမိုကရက်တစ်ပါတီသမ္မတလောင်းဂျိုးဘိုင်ဒန်ရဲ့ရွေးကောက်ပွဲအွန်လိုင်းအဖွဲ့ကတော့သူတို့အနေနဲ့မဲဆွယ်စည်းရုံးတဲ့အခါမှာပြည်နယ်တွေနဲ့ဘုအစိုးရကထုတ်ပြန်ထားတဲ့ဂျမ်းမာရေးရလိုင်းနာရမယ့်စီမင်းစည်းကမ်းတွေအတိုင်းအတိအကျလိုက်နာဆောင်ရွက်နေတယ်ဆိုတာကိုပြသနေပါတယ်ခင်ဗျာအမေရိကန်သမ္မတဒေါနယ်ထရမ့်အနေနဲ့သူ့ရဲ့ယာယီတာဝန်တွေကိုထမ်းဆောင်ဖို့အတွက်ကျန်းမာကြံ့ခိုင်မှုရှိရလားလို့အောက်လွတ်တော်ဥက္ကဋ္ဌနန်စီပလိုစီကမေးခွန်းထုတ်လိုက်ပါတယ်အမေရိကန်ရဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်အမှတ် 25 အရသမ္မတကိုအုပ်ချုပ်ရေးတာဝန်တွေကနေဖယ်ရှားပြီးသမ္မတရဲ့အစိုးရအဖွဲ့ဒါမှမဟုတ်လွတ်တော်အနေနဲ့ဂျာဝန်ဆောင်ရွက်ဖို့ကိုခွင့်ပြုတဲ့ကော်မရှင်တရဖွဲ့စည်းနိုင်မဲ့ဥပဒေတရကိုအောက်လွတ်တော်ဥက္ကဋ္ဌပလိုစီကကြေညာပါတယ်သမ္မတထရမ့်အနေနဲ့ COVID-19 ရောဂါကူးစက်ခံပြီးတဲ့နောက်သူ့ရဲ့ကျန်းမာရေးအခြေအနေကိုလူလူသိအောင်ပို့ပြီးတော့ပုံမှန်လင်းလင်းပြောဖို့လိုတယ်လို့လည်းအောက်လွတ်တော်ဥက္ကဋ္ဌပလိုစီကပြောလိုက်ပါတယ်။အဲလိုပြောပြီးတိတ်မကြခင်မှာပဲသမ္မတထရမ့်ကတော့နန်စီပလိုစီရဲ့ကျန်းမာရေးကိုပဲစောင့်ကြည့်သွားတင်တယ်လို့ Twitter ကနေပြန်ပြီးတော့တုံ့ပြန်ခဲ့ပါတယ်ခင်ဗျာ။ဒီနေ့2020ပြည့်နှစ်အတွက်နိုဘယ်ငြိမ်းချမ်းရေးဆုကိုတော့ကမ္ဘာစွမ်းအင်အခအဖွဲ့ WFP ကရရှိသွားပါတယ်။ကမ္ဘာတော်ငတ်မှုခေါင်းပေါင်းမှုတိုက်ဖျက်ရေးနဲ့စွမ်းအင်အခလုံလောက်မှုရှိစေရေးအတွက်WFP အဖွဲ့ရဲ့ကြိုးပမ်းမှုတွေကြောင့်အခုနှစ်အတွက်နိုဘယ်ငြိမ်းချမ်းရေးဆုကိုချီးမြှင့်လိုက်တာဖြစ်တယ်လို့နိုဘယ်ဆုချီးမြှင့်ရေးကော်မတီဥက္ကဋ္ဌ Barrett Rice Anderson ကနော်ဝေးနိုင်ငံ Oslo မြို့မှာဒီနေ့ကြေညာလိုက်တာပ
ါ The Norwegian Nobel Committee has decided to award the Nobel Peace Prize for 2020 to the World Food Program.
နော်ဝေးနိုင်ငံရဲ့နိုဘယ်ဆုရွေးချယ်ရေးကော်မတီအနေနဲ့2029နှစ်အတွက်နိုဘယ်ငြိမ်းချမ်းရေးဆုကိုကမ္ဘာစံနှုန်းရေးအဖွဲ့ကိုချီးမြှင့်ဖို့ဆုံးဖြတ်လိုက်ပါတယ်။ WFP အဖွဲ့ရဲ့ငတ်မုတ်ခေါင်းပေါင်းမှုတိုက်ဖျက်ရေးကြိုးပမ်းမှုပဋိပက္ခဖြစ်နေတဲ့ဒေသတွေမှာငြိမ်းချမ်းမှုရရှိစေဖို့အတွက်အခြေအနေတွေကောင်းအောင်ပံ့ပိုးပေးမှုငတ်မုတ်ခေါင်းပေါင်းမှုကိုစစ်ပွဲတွေနဲ့ပဋိပက္ခတွေရဲ့လက်နက်သဖွဲ့အသုံးချနေတာတွေကိုကာကွယ်ဖို့ကြိုးပမ်းတဲ့နေရာမှာအဓိကမောင်းနေရအဖြစ်လှုပ်ဆောင်နေတာတွေကြောင့်ချီးမြှင့်ဖို့ဆုံးဖြတ်လိုက်တာဖြစ်တယ်လို့နိုဘယ်ကော်မတီဥက္ကဋ္ဌ Rice Anderson ကပြောသွားတာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါကကမ္ဘာတစ်ပတ်မှာရှိတဲ့လူသန်းပေါင်းများစွာရင်ဆိုင်နေရတဲ့ငတ်မုတ်ခေါင်းပေါင်းမှုအန္တရာယ်ကိုပိုပြီးတော့ဆိုးဝါးစေပြီးအဲ့လူတွေကိုကျွေးနိုင်ဖို့အတွက်အစိုးရတွေအနေနဲ့ WFP ပါဝင်တခြားအကူအညီပေးရေးအဖွဲ့တွေကိုလိုအပ်တဲ့အကူအညီတွေပေးကြဖို့လည်း Nobel Committee ကတောင်းဆိုလိုက်ပါတယ်။အခုနေ့ Nobel ငြိမ်းချမ်းရေးဆုအတွက်လူပုဂ္ဂိုလ်112ဦးနဲ့အဖွဲ့စည်း108ခုတို့အဆိုပြုခံခဲ့ရတာဖြစ်ပါတယ်။ဆုအဖြစ်နဲ့ American Dollar 1.3 billion ရရှိမှာဖြစ်ပြီးတော့ဒီဆုကိုတော့နော်ဝေးနိုင်ငံ Oslo မြို့မှာဒီဇင်ဘာ10ရက်နေ့မှာချီးမြှင့်သွားမှာဖြစ်ပါတယ်ခင်ဗျာ
။ VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 နာရီကနေ 10:00 နာရီထိလိုင်းဒိုမီတာ 31 kHz 9833ညလိုင်းဒိုမီတာ 32 kHz 9383ညလိုင်းဒိုမီတာ 58 kHz 985တို့ဖြင့်စနေတင်းငွေမှာ5မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။တင်တော်ဝိမေမှာတောက်ကြနေတဲ့ VOA American တန်ရဲ့ထိတ်တန့်ရောက်သတင်းတွေကိုဆက်ပြောပြနေပါတယ်။တကဘာလုံးမှာကိုဗစ်ရောဂါကူးစက်ခံရသူပေါင်း 36.5 သန်းအထိရှိလာချိန်မှာစဖြစ်ခဲ့ပြီးထိန်းချုပ်လာနိုင်တဲ့တရုတ်နိုင်ငံကတော့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့နဲ့ပေါင်းပြီးဖွံ့ဖြိုးဆဲနိုင်ငံတွေအတွက်ကာကွယ်ဆေးဖြန့်ပေးသွားမယ်လို့ဆိုလိုက်ပါတယ်။အရင်တုန်းကတော့တရုတ်၊ရုရှားနဲ့အမေရိကန်တို့ကဒီကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့2022ခုနှစ်ကြာရင်ကမ္ဘာလူရေ3-2 အထိကာကွယ်ဆေးရရေးအစီအစဉ်မှာမပါဘူးလို့ပြောခဲ့ပေမဲ့အခုတရုတ်နိုင်ငံကြီးဝန်ကြီးဌာနကအခုလိုပြောင်းသွားကြောင်းကြေညာလိုက်တာပါ။ဒီကမ္ဘာလုံးအနေနဲ့တော့အမေရိကန်၊ဘရာဇီးနဲ့အိန္ဒိယတို့မှာကိုဗစ်ကူးစက်မှုနဲ့သေပြောက်မှုအများဆုံးဖြစ်နေတယ်လို့ Johns Hopkins တက္ကသိုလ်ရဲ့ Coronavirus လေ့လာရေးဌာနကဆိုပါတယ်။အာရှမှာအများဆုံးဖြစ်နေတဲ့အိန္ဒိယနိုင်ငံရဲ့ကျန်းမာရေးဝန်ကြီးဌာနထုတ်ပြန်ချက်အရလွန်ခဲ့တဲ့24နာရီတွင်ကူးစက်သူအသစ် 9,000 ကျော်ရှိခဲ့ပြီးစစ်ဘောင်ကူးစက်ခံရသူ9,000နီးပါးနဲ့တည်ဆုံးသူက36,000ရှိလာနေပါတယ်။ကမ္ဘာမှာအများဆုံးအမေရိကန်မှာလည်းကူးစက်သူစုစုပေါင်း 9,600 နဲ့တည်ဆုံးသူပေါင်း 21,000 ကျော်လာနေပြီးကူးစက်သူတတိယနဲ့တည်ဆုံးသူဒုတိယအများဆုံးဖြစ်တဲ့ဘရာဇီးမှာလည်းကူးစက်ခံရသူပေါင်း 5,000 အထိနဲ့တည်ဆုံးသူပေါင်း 3,000 ခွဲနီးပါးရှိလာနေပါပြီခင်ဗျာ။အမေရိကန်နိုင်ငံမှာတော့ဆောက်ဦးပေါက်လာခြင်းနိုင်ငံအနောက်လေပိုင်းကကျေးလက်ဒေသတွေမှာကိုဗစ်အမြင့်တွေလာပြီးဆက်မထိန်ချုံနိုင်သေးတဲ့ကြာရှုံးမှုကိုပြနေတယ်လို့ကျန်းမာရေးပညာရှင်တွေကဝေဖန်လိုက်ပါတယ်။အမေရိကန်နိုင်ငံမှာလူဦးရေကလည်းများပြီးမဲ့စုစုပေါင်းသေဆုံးသူ 2,000 အထိရှိလာတာကဒီများတဲ့လူဦးရေအချိုးအစားနဲ့တွက်ရင်တောင်ကမ္ဘာမှာတတိယအများဆုံးဖြစ်နေတယ်လို့ဒီပညာရှင်တွေကထောက်ပြလိုက်ပါတယ်။ပြီးခဲ့တဲ့သတင်းပတ်အနည်းငယ်အတွင်းအမေရိကန်ကလူနေကျဲပါတဲ့မြောက်ဂျာကိုတာပြည်နယ်မှာလူဦးရေအချိုးအစားလိုက်ကိုဗစ်ပိုးတွင်တော့အများဆုံးမြင့်တက်သွားခဲ့ပြီးအဲ့ဒီနောက်မှာတော့တောင်ဒါကိုတာနဲ့ဝင်းစကန်ဆန်ပြည်နယ်တွေမှာအများဆုံးဖြစ်နေပါတယ်။အခုလိုကျေးလက်ဒေတာတွေမှာလူတွေကလည်းမြို့ကြီးတွေမှာလိုကူးစက်မှုမများနိုင်ဘူးလို့ထင်တာမတ်စ်ပဇက်နဲ့နှကောင်းစီတက်တာနဲတာအပြင်ပြည်နယ်အစိုးရတွေကလည်းစစ်ဆေးမှုအနည်းငယ်သာလုပ်ပြီးပိုးတွေ့သူနဲ့ထိတွေ့ထားသူဂွင်းဆက်လိုက်ဖို့ကလည်းရန်ပုံငွေနဲနေတာကြောင့်ဖြစ်တယ်လို့ကျန်းမာရေးကြံကျင်သူတွေကထောက်ပြနေကြပါတယ်ခင်ဗျာ။ကိုဗစ်ကမ္ဘာကပ်ရောဂါတိုက်ဖျက်ရေးကန့်သတ်ချက်တွေကြောင့်တကမ္ဘာလုံးရှေ့ပြောင်းသူပေါင်း 3,000 နီးပါးအိမ်မပြန်နိုင်ဘဲပိတ်မိနေကြတယ်လို့ကုလသမဂ္ဂကဒီနေ့ထုတ်ပြန်လိုက်ပါတယ်။ကုလသမဂ္ဂရဲ့ IOM လို့တုတ်ောက်ခေါ်တဲ့နိုင်ငံတကာရှေ့ပြောင်းသူများအကူအညီအဖွဲ့ကကမ္ဘာကြီးအနေနဲ့ဒီကိုဗစ်ကန့်သတ်ချက်တွေချမှတ်ထားရပေမဲ့ဒီရှေ့ပြောင်းသူတွေအန္တရာယ်ကင်းစွာအိမ်ပြန်နိုင်ရေးအမြန်ဆုံးပုံမပူပေါင်းဆောင်ရွက်ပေးဖို့လိုနေပြီလို့ဆိုလိုက်ပါတယ်။ဒီ IOM အဖွဲ့ကပဲနေဆက်တွေပိတ်ဆို့ထားတာနဲ့ခီးသွွားတားမြစ်ချက်တွေကြောင့်ဒီရွှေပြောင်းသူအများအများပိတ်မိတောင်တင်နေကြတယ်လို့သတိပေးလိုက်ပါတယ်။ဒီနေရာမှာရွှေပြောင်းသူတွေရဲ့အ내အသေးပဲကို IOM အဖွဲ့ကဖွင့်ခဲ့ရမှာသူတို့မူရင်းနိုင်ငံအပြင်ဘက်မှာအိမ်ပြန်ခြင်းပေမဲ့ကိုဗစ်ကပ်သက်ချက်တွေကြောင့်အတားအဆီးဖြစ်နေသူတွေကိုဆုလိုတယ်လို့အတိအကျသတ်မှတ်လိုက်ပါတယ်။ဒီ IOM အဖွဲ့အကြီးကအန်တိုနီယိုဗစ်တိုရီနိုကအခုလိုအခြားနိုင်ငံတွေမှာတောင်တင်ပိတ်မိနေတဲ့သူပေါင်းနေ့တသမာ9သန်းအတွက်ဒီသက်ဆိုင်ရာနိုင်ငံတွေကပိုကူညီပေးကြဖို့တိုက်တွန်းလိုက်ပါတယ်ခင်ဗျာမြန်မာနိုင်ငံမှာလည်းမနေ့ညနောက်ဆုံးထုတ်ပြန်ကြရာကိုဗစ်ပိုးတွေ့သူ1012ဦးရှိခဲ့ပြီးစုစုပေါင်းပိုးတွေ့သူ22445ဦးရှိလာကသေဆုံးသူတက်လဲ25ဦးရှိခဲ့တာကြောင့်စုစုပေါင်းသေဆုံးသူ535ဦးထိရှိလာနေပါတယ်မြန်မာနိုင်ငံမှာအမြန်စစ်နိုင်တဲ့အနည်းနဲ့မကြာခင်ဂျပန်အတွင်းလူပိုးများများစစ်လာနိုင်ပြီးမနေ့ကလူပေါင်း12268ဦးအထိစစ်ဆေးနိုင်ခဲ့တာကနေအခုလိုတွေ့ရှိခဲ့တာပါမနေ့ကပိုးတွေ့သူတွေထဲမှာထုံးစံအတိုင်းရန်ကုန်တိုင်းကအများဆုံးအဖြစ်814ဦးထိပါခဲ့ကပဲခူးတိုင်းကဒုတိယအဖြစ်186ဦးတက်လာခဲ့ပြီးမန္တလေးတိုင်းက22ဦးနဲ့သာတတိယအများဆုံးဖြစ်ခဲ့ပါတယ်အခုလိုအချိန်မှာဆေးရုံဆင်းနိုင်သူကလည်းမနေ့က282ဦးရှိခဲ့တာကြောင့်စုစုပေါင်းပြန်ကောင်းလာသူ6366ဦးအထိရှိလာနေပါပြီဒါအပြင်ကျမရေးနဲ့အားကစားဝန်ကြီးဒေါက်တာအမြင့်ထွေးကရှေ့မှာဖြစ်လာနိုင်တဲ့အပေါ်တွက်ဆပြီးဗက်ဆုံဆက်စစ်မှုတွေနဲ့နှီးပြွားနဲ့လုပ်ငန်းစဉ်အပြောင်းအလဲလုပ်နိုင်ရေးဆွေးနွေးချဖို့လမ်းဖွင့်ပေးခဲ့ရမှာရန်ကုန်ကိုဗစ်ပေါင်းဆက်ရေးကော်မတီဒီဥက္ကဋ္ဌတူဖြစ်တဲ့ဒေါက်တာဇော်ဝင်စုကကျမရေးဝန်ထမ်းအကန့်အသတ်ကြောင့်ကိုဗစ်ကုသရေးဌာနတိုးချဲ့မှုလုံးဝမလုံးဝကိုတင်ပြခဲ့ပါတယ်ခင်ဗျာ တောက်ကြညဘက်သတင်းတွေကိုကိုရနိုင်နဲ့ကျွန်တော်ဝင်းမင်းပြောပြခဲ့တာပါအခုချိန်ကစပြီး VOA ရဲ့စိတ်ဝင်စားစရာသတင်းပေးပို့ခြင်းနဲ့ပတ်စင်ခန္ဓာတွေကိုနားဆင်ရတော့မှာပါခင်ဗျာ
အမေရိကန်သူသမ္မတမိုက်ပန့်စ်နဲ့အထက်လွှတ်တော်အမတ်ကမလာဟဲရစ်တို့ရဲ့ကွဲပြားတဲ့နိုင်ငံခြားရေးမူဝါဒတွေကိုသူသမ္မတလောင်းတို့ရဲ့ရွေးကောက်ပွဲအကြိုစကားစစ်ထုတ်ပွဲမှာတွင်ပြင်ခဲ့ရပါတယ်အမေရိကန်ရဲ့ပြိုင်ဖက်တရုတ်နဲ့အီရန်နိုင်ငံတို့ရဲ့စင်ကာပူချက်တွေနဲ့ပတ်သက်လို့သမ္မတထရမ့်နဲ့ဒီမိုကရက်သမ္မတလောင်းဂျိုးဘိုင်ဒန်တို့ကြားဘသူကကံကောင်းမုံမုံပိုကိုင်းတွေ့နိုင်မလဲဆိုတာကိုသူသမ္မတလောင်းတို့ညှိနှုံခဲ့တာပါအိမီရောသတင်းနောက်ပက်စတီဝီဒါကူဆာရာသတင်းပေးပို့ထားတာကိုကျွန်မနောက်လောက်တင်ပြမှာပါအမေရိကန်နိုင်ငံရေးမှာကိုရိုနာဗိုင်းရပ်စ်ကရောဂါအကြောင်းလှနဲ့ချီလွှမ်းမိုးနေပေမဲ့ဒီသတင်းမှထင်မှာတော့အမေရိကန်သူသမ္မတလောင်းတို့ရဲ့စကားစစ်တိုးပွဲနှစ်ရာယူထားပါတယ်။ရွေးကောက်ပွဲမဲဆွယ်စည်းရုံးတွေမှာတိတ်ပြီးတော့အာယုံဆိုင်မထားတဲ့အရှိအလဲပိုင်းဒေသနဲ့တရုတ်နိုင်ငံနဲ့ပတ်သက်တဲ့အမေရိကန်နိုင်ငံခြားရေးမူဝါဒတွေကိုသူသမ္မတမိုက်ပန့်စ်နဲ့ဒီမိုကရက်အထက်လွှတ်တော်မှကမလာဟဲရစ်တို့စကားစစ်တိုးပွဲမှာဆွေးနွေးညှိနှုံခဲ့တာပါ။အစ္စရေးနိုင်ငံနဲ့အာရဗ်စောဝါများပြည်တော်စု UAE ပြင်ပါရိန်နိုင်ငံတို့နဲ့ပုံမှန်ဆက်ဆံရေးတည်ဆောက်ဖို့အမေရိကန်ကလက်သလောကြားဝင်ဆောင်ရွက်ပေးခဲ့တဲ့ Abraham Accords ညှိနှိုင်းရေးစာချုပ်အကြောင်းသူတမရာပန့်စ်ကမိမောင်းထုတ်ပြခဲ့ပါတယ်။ဒါအပြင်အီရန်အထူးတပ်ဖွဲ့ရဲ့ထိပ်တန်းကောင်းဆောင် Qasem Soleimani ကိုတုတ်တင်ပြီးတော့အီရန်အပေါ်လက်အုပ်မှုရယူခဲ့တဲ့ကိစ္စနဲ့ IS Islamic အစွန်းရောက်တွေကိုနှိမ်နင်းနိုင်ခဲ့တာကိုလည်းသူတမရာကထောက်ပြခဲ့တာပါ။
President Trump unleash the American military
American တာတာတဆုံဆုံစရာမလိုပဲ ISIS သေးကြတွေကိုချိန်မုန်းခဲ့တယ်လို့သူတို့ကောင်းဆောင် Abbott ဓာတီကိုပါဖြုတ်ချနိုင်မှုသမရထရန့်က American တပ်ဖွဲ့တွေကိုလုတ်ကင်ခွင့်ပေးခဲ့ပါတယ
်ကမလာဟဲရစ်ကလည်းသမရထရန့်ရဲ့တပတ်သက်ဆန်တဲ့နိုင်ငံခြားရေးမူဝါဒတွေကြောင့် American မှာလုံခြုံမှုအားနိုင်လာတယ်လို့ပြောပါတယ်အမေရိကန်မဟာမိတ်တွေရဲ့အားပေးထောက်ခံမှုနဲ့2015ခုနှစ်မှာလက်မှတ်ရေးထိုးနိုင်ခဲ့တဲ့အီရန်နျူကလ িয়ার သဘောတူစာချုပ်ကနေသမ္မတထရမ့်အစိုးရအဖွဲ့2018ခုနှစ်မှာနှုတ်ထွက်ခဲ့တဲ့ကိစ္စကိုလည်းမစ်ဟဲရစ်ကထောက်ပြခဲ့တာပါ
What we have seen with Donald Trump is that
သမ္မတဒေါ်နယ်ထရမ့်ဟာမဟာမိတ်နိုင်ငံတွေကိုတစ်ဆောက်ဖောက်ပြီးကမ္ဘာတစ်ဝန်းကအာဏာရှင်တွေကိုလက်ကမ်းကျိုးဆိုခဲ့တာကိုကျွန်မတို့မြင်တွေ့ခဲ့ရပြီးပါပြီ
အီရန်နျူကလ িয়ার သဘောတူစာချုပ်အရေးဟာထရမ့်နဲ့ဘဒန်တို့ကြားအထူးကကွဲပြားချက်လည်းဖြစ်ပါတယ်။မစ္စတာဘဒန်ကသူသာအရေးခံရရင်အီရန်နျူကလ িয়ার သဘောတူစာချုပ်ကိုချက်ချင်းပြောင်းဝင်မယ်လို့ကတိပြုထားတာပါ။အရှိအလဲပိုင်းဆိုင်ရာအင်စတီကျူတ်ကအီရန်နိုင်ငံရဲ့ရာဌာနညွှန်ကြားရေးမှူးအလက်စ်ဗာဒါကာကအခုလိုသုံးသပ်ပါတယ်။
That would put Israel and some of the other US allies in the region of Persian Gulf.
အဲ့ဒီလိုလုပ်မယ်ဆိုရင် Israel နဲ့ Persian Peninsula ဒေသအပြင် Saudi Arabia လို့ American မဟာမိတ်နိုင်ငံတွေခံစစ်နေတာဘက်ကိုရောက်သွားမှာဖြစ်တဲ့အတွက်ဒါကစိန်ခေါ်ချက်တွေဖြစ်လာမှာပါ။ဒါပေမဲ့ American နဲ့ Israel ဆက်ဆံရေးပြတ်သွားမလား။ဒါမှမဟုတ်ဒီကိစ္စကြောင့်ပဲ American နဲ့ Saudi Arabia နိုင်ငံတို့ရဲ့ဆက်ဆံရေးကိုထိခိုက်လာမလားဆိုတာကျွန်တော်အနေနဲ့အခုချိန်မှာမပြောနိုင်ပါဘူး။
ကွန်မြူနစ်တရုတ်နိုင်ငံကိုအားပေးအားမြောက်ပြုသူဆိုပြီးတော့ဘိုင်ဒန်ကိုသူသမ္မတပန့်စ်ကဝေဖန်တိုက်ခဲ့ပါတယ်။လက်ရှိအစိုးရအဖွဲ့ကတရုတ်နဲ့ဆက်ဆံရေးတိုးတက်ဖို့လိုလာပေမဲ့ကယောဂါကတော့တရုတ်ရဲ့တာဝန်ဖြစ်တယ်ဆိုတော့ထရမ့်ရဲ့သဘောထားကိုလည်းသူသမ္မတကဖက်သွင်းပြောဆိုသွားတာပါ
။ China and the World Health Organization did not place
ကယောဂါနဲ့ပတ်သက်လို့တရုတ်နဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကအမေရိကန်ပြည်သူပြည်သားတွေပေါ်ရိုးသားသားမပြောခဲ့ကြပါဘူး။
Miss Harris ကလည်းသမ္မတထရမ့်ရဲ့တရုတ်နိုင်ငံနဲ့ကုန်သွယ်ရေးစစ်ပွဲကြောင့်အမေရိကန်အလုပ်ကိုင်တွေဆုံရှုံပြီးတော့စီးပွားရေးကျဆင်းရတယ်လို့ဆွဆွဲပါတယ်။ဖြူသူတေသနာဌာနကကမ္ဘာ့သံဝါလှက်တလောကောက်ယူထားတဲ့လူမှုသဘောထားစစ်တမ်းအရအမေရိကန်မဟာမိတ်တွေကသမ္မတထရမ့်ထဲတရုတ်သမ္မတရှီဂျင်းဖင်ဘောပို့ပြီးတော့လေးစားမှုရှိတာကိုလည်းထောက်ပြခဲ့တာပါ
။ This is where we are today.
ဒါကြောင့်မရရှိအနေထားပါ။ဒီအစိုးရအဖွဲ့ရဲ့ခေါင်းဆောင်မှုတွေအောင်မြင်မှုမရှိတာကြောင့်ဖြစ်ပါတယ်။
သူသမရာလောင်းတို့ရဲ့စကားစစ်တိုးပွဲမှာအမေရိကန်ရဲ့ကွဲပြားတဲ့နိုင်ငံခြားရေးမူဝါဒတွေကိုတွေ့ရပါတယ်။ထရမ့်ဖက်ကအမေရိကန်ဦးစားပေးမူဝါဒတွေချမှတ်ထားတာဖြစ်ပြီးဘိုင်ဒန်ကတော့ဖက်ပေါင်းစုံပါဝင်တဲ့မူဝါဒကိုကင်ဆယ်ထားပါတယ်။သူသာအရွေးခံရရင်တရုတ်အပါအဝင်ပြည်ဖက်နိုင်ငံတွေကိုထိန်းချုပ်ထားနိုင်အောင်ကမ္ဘာ့ကုန်သွယ်ရေးအဖွဲ့ WTO နဲ့ Trans-Pacific Partnership လို့ခေါ်တဲ့ Pacific ရဝန်နိုင်ငံများကုန်သွယ်ရေးပူးပေါင်းဆောင်ရွက်မှုစာချုပ်လို့နိုင်ငံတကာအဖွဲ့အစည်းတွေမှာအမေရိကန်ရဲ့အခမ်းအနားပြန်ပြီးတော့မြင့်တင်အောင်လုပ်မယ်လို့သမ္မတလောင်းဘိုင်ဒန်ကကတိပြုထားပါတယ်။ပုံမှန်အားဖြင့်အမေရိကန်နိုင်ငံခြားရေးမူဝါဒတွေကိုမဲဆန်နှရှင်တွေတိတ်ပြီးတော့အာရုံမထကြပါဘူး။ဒါပေမဲ့2016ခုနှစ်မှာထရမ့်ကိုမဲပေးသူ၃ပုံသဘုံလောက်ရှိတဲ့အီဗလီကခရီးယန်တွေကတော့အစ္စရေးကိစ္စကိုအလေထားတာပါထရမ့်ရောဘိုင်ဒန်တို့နှစ်ယောက်စလုံးကတော့အစ္စရေးနိုင်ငံကိစ္စကိုဆက်ပြီးတော့အားပေးထောက်ခံသွားမယ်လို့ပြောဆိုထားတာလည်းဖြစ်ပါတယ်ကျမနင်္ဂလာပ
ါကာယောဂါကူးစက်မှုတွေအများဆုံးကြုံနေရတဲ့ရန်ကုန်တိုင်းအတွင်းကိုဗစ်လူနာတွေထားရှိကူးသားဖို့နေရာလုံလောက်မှုရှိပြီးဖြစ်တာကြောင့်နောက်ထပ်တိုးချဲ့ဖို့အစီအစဉ်မရှိသေးတဲ့အကြောင်းကျမ၏ဝင်ကြီးဌာနရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်လို့ပြောပြပါမယ်။ကျမကတော့စုစုပါ ပြည်တွင်းကိုဗစ်အတည်ပြုလူနာ2,000ကျော်တည်းကရောဂါကူးစက်ခံရသူထပ်ဝက်ကျော်ရှိနေတဲ့ရန်ကုန်တိုင်းမှာတောင်ကလာဝီပါကီနဲ့ဖောင်ကြီးစေယုံတွေမှာကိုဗစ်လူနာတွေကိုအထူးအကူအသတ်မှုပေးနေတာပါရောဂါကူးစက်ခံရသူတိုးလာနေတဲ့အခြေအနေမှာတခြားစေယုံကြီးတွေဖြစ်တဲ့ရန်ကုန်တင်ကန်းကျွန်းနဲ့အင်းစိန်အပါအဝင်မြောက်ကလာစေယုံကြီးတွေမှာပါကူးသမှုပေးနိုင်ဖို့ထပ်တိုးချေထားပါတယ်အခုထပ်တိုးထားတဲ့စေယုံကြီးလေးယုံမှာတော့ကိုဗစ်လူနာတွေအပြင်တခြားရောဂါနဲ့ဆေးကုသဖို့လိုတဲ့လူနာတွေကိုပါထားရှိကုသသွားမှာဖြစ်တယ်လို့ကျန်းမာရေးနဲ့အောက်စားဝန်ကြီးဌာနဗဟုကုသရောဂါတိုက်ဖျက်ရေးဌာနကွယ်ညွှန်ကြားမှုဒေါက်တာခင်ခင်ကြီးက VOE ကိုပြောပါတယ
်ဒီနေရာမှာကိုဗစ်နဲ့နန်းကိုဗစ်ကိုတိကျခွဲထားမှာဖြစ်တယ်ဒီနေရာထဲမှာဒါမှမဟုတ်ပါဘူးဆေးရုံနဲ့တရုံနဲ့ပဲဒါပေမဲ့လို့တိကျသူ့ဘာသူအဆောင်နဲ့ဆက်ခွဲထားမှာဖြစ်သွားတယ်ခုလက်ရှိအနေကကျွန်တော်ပြင်ဆင်ထားတဲ့အနေအထားမျိုးဆိုလို့ရှိရင်တော့ဒီနေ့ကိုလူသားမှာ900 800ထပ်တိုးလာရင်တော့ကျမတို့စောင့်ရှောက်မှုပေးနိုင်တဲ့အနေအထားပါ
ကိုဗစ်အတည်ပြုလူနာတွေကတာမန်လက္ခဏာရှိသူတွေကိုတော့တခြားကိုဗစ်ကူးစက်ရေးစင်တာရီစီပို့မှာဖြစ်ပြီးယောဂလက္ခဏာပြင်းထန်သူနဲ့အသက်ကြီးပြီးနောက်ခံယောဂရှိသူတွေကိုတော့ဆေးရုံကြီးတွေမှာထားရှိကူးစက်ပေးသွားမှာဖြစ်ပါတယ်။ကဲယောဂရဲ့သဘောတဘာဝမှာလူနာတွေက80ရာခိုင်နှုန်းလောက်ကတာမန်လက္ခဏာသာရှိပြီးကျန်တဲ့20ရာခိုင်နှုန်းကတော့ယောဂပြင်းထန်လို့ကျန်မဲ့ကူးစက်ပေးရတာဖြစ်တယ်လို့ဒေါက်တာခင်ငယ်ကြီးကဆက်ပြောပါတယ်။
နောက်ပိုင်းမှာတော့ဆေးရုံတွေကိုထပ်ချဲတဲ့ကိစ္စမျိုးတွေကိုစိတ်ကြတော့အားမထည့်တော့ပဲနဲ့ဒီဆေးရုံတွေမှာလိုအပ်တာတွေဖြည့်သွင်းမယ်ပြုလို့ရှိရင်တို့တွေကိုကျောင်းထဲနေတဲ့ကုသယောဂဗေဒရဲ့အပေါ်မှာမူတည်ပြီးတော့နောက်ဆုံးပေါ်တွေ့ရှိချက်တွေ guideline တွေရဆိုကျမတို့အများအား strategy ကပြောင်းတာဖြစ်ပါတယ်အရင်ပတ်နဲ့ဒီပတ်လည်းမတူပါဘူးမင်းနဲ့ဒီနေ့လည်းဒီကျမတူပါဖြစ်ပါတယ်အဲ့တော့ strategy ကလိုအပ်တဲ့လိုသူ့ပြင်ပြောင်းလဲနေမှာဖြစ်ပါတယ်ဆေးရုံကြီးတွေကအဲ့ထပ်ချဲဖို့တော့ကြည့်ခြင်းမရှိပါဘူးခုလိုလောက်ဆယ်အနေထားရအဆင်ပြေပါတယ်
ရန်ကုန်တိုင်းကိုဗစ်ကော်မတီတို့ကထဖြစ်သူဒေါက်တာစောဝေဆိုးကလည်းကျန်းမာရေးလူစွာအရင်အမြင်အကန့်အသတ်ရှိနေပြီးကိုဗစ်ရောဂါကူးသရေးဌာနတွေကိုထပ်ပြီးတိုးချဲ့ဖို့တင်မတင်ဆိုတာစဉ်းစားသုံးသပ်ဖို့လိုနေပြီလို့ကျန်းမာရေးဝန်ကြီးဌာနတာဝန်ရှိသူတွေနဲ့အစည်းအဝေးမှာဆွေးနွေးခဲ့ပါတယ်
။ COVID-19 နဲ့အတူကျွန်တော်တို့ဆေးကုသမှုများပေးနိုင်မှု COVID-19 နဲ့အတူနေပြီးတော့ကျွန်တော်တို့ဆောင်ရွက်နိုင်မှုအတွက်လည်းအဲဒီဆေးရုံကြီးများရဲ့အနေအထားကိုယခုကတည်းကပြုပြင်ပြောင်းလဲလျက်ရှိပါတယ်။ဒါကြောင့်ရရှိပြောင်းလဲဖြစ်ပေါ်လာတဲ့အနေအထားတွေပေါ်မှာအခြေခံပြီးတော့ကျွန်တော်တို့လိုအပ်လာတဲ့လူအင်အားပစ္စည်းအင်အားများကိုလည်းပြန်လဲသုံးသပ်ပြီးယခုအချိန်မှာဖြည့်ဆည်းဆောင်ရွက်ပေးလျက်ရှိပါတ
ယ်။ကျမရင်းနဲ့အကစားဝန်ကြီးဌာနရဲ့ဒီကနေ့မွန်လွဲပိုင်းထုတ်ပြန်ပြီးချိန်အထိပြည်တွင်းမှာအတည်ပြုလူနာပေါင်း 22,445 ဦးရှိနေပြီးသေဆုံးသူကတော့935ဦးရှိနေပါတယ်။ကိုဗစ်ရောဂါပိုးကူးစက်ပြန့်ပွားမှုကိုအမြန်ဆုံးနဲ့အထူးရောက်ဆုံးရှော့ချနိုင်မှုအတွက်အပြင်ထွက်တိုင်းပစံနဲ့နှာခေါင်းစည်းမက်စတိုကိုစနစ်တကျတက်ဆင်သွားဖို့ကိုလည်းကျန်းမာရေးနဲ့အောက်စားဝန်ကြီးဌာနကတိုက်တွန်းထားပါတယ်။ကျွန်မကတော့စုစုပါရန်ကုန်တိုင်းကနေသတင်းပို့ထားပါတယ်ရှင်
။ကိုဗစ်ကရောဂါကြောင့်ကိုယ်ဒေတာကိုမပြောင်းနိုင်ပဲဖြစ်နေသူတွေရောက်ရာအရက်မှာကြိုတင်ပေးပေးခွင့်ရမှာဖြစ်တဲ့အကြောင်းရွေးကောက်ပွဲကော်မရှင်ကပြောဆိုလိုက်တာကိုတင်ပြပေးချင်ပါတယ်။ကျွန်မမေခါပါမြန်မာနိုင်ငံမှာလပိုင်းအတွင်းကိုဗစ်ရောဂါကြောင့်သေဆုံးသူ900ကျော်နဲ့ကူးစက်သူ2000ကျော်တိုးလာရာကကူးစက်မှုတွေကိုထိန်းချုပ်ဖို့တွာလာလှုပ်ရှားမှုတွေကိုကန့်သတ်ထားတာပါဒီလိုအတွာလာတွေကန့်သတ်ထားချိန်မှာနေရက်မပြောင်းနိုင်လေဖြစ်နေသူတွေအနေနဲ့ရှေ့လာတဲ့မှာကျင်းပမဲ့ရွေးကောက်ပွဲမှာမဲပေးခွင့်မဆုံးရှုံးရအောင်ကြိုတင်မဲပေးခွင့်ပြုဖို့စီစဉ်နေတာဖြစ်တယ်လို့ပြည်တော်စုရွေးကောက်ပွဲကော်မရှင်ညွှန်ကြားရေးမှူးချုပ်ဦးခင်မောင်ဦးက VOA ကိုပြောပါရစေ
။ကိုဗစ်ကာလဖြစ်တဲ့အတွက်တချို့ပုံစံတွေကသူကရောက်တဲ့နေရာမှာခီးတွေတော့မရဘူးဖြစ်နေတာပေါ့လေ။ဟိုတမအဖြစ်ဒီအသက်ဆွေးရှင်နေပြည်တဲ့နိုင်ငံသားအိမ်နိုင်ငံသားပြည်ပွင့်ရသူတို့ကဒါအမင်းစင်းမှလည်းပါတယ်နေပြည်လို့ရတာ။အခုဟာကြတော့ကျွန်တော်တို့ကရေပောင်း90တဲ့မနေ့ရောက်နေရလေတချို့လူတွေကြတော့3កាကြီးနဲ့အကျုံးဝင်တာပေါ့လေကိုဒါပေမဲ့တချို့ကြတော့190မပြည့်တဲ့လူတွေရှိမယ်လေအဲ့ခါကြတော့သူက3កាကြီးနဲ့လည်းအကျုံးဝင်မှုရောက်တဲ့နေရာလည်းသူကမဲပေးဖို့လိုအပ်လာတယ်သက်ဆိုင်အနေနဲ့ပြန်ပေးလို့မရတော့တဲ့ခါကြတော့အဲကြောင့်ပုံစံ15နဲ့ခွင့်ပြုလိုက်တာပေါ့လေ
ရွေးကောက်ပွဲကော်မရှင်ကမဲဆန္ဒနဲ့ပြင်ပမှာရေပောင်း90ထက်မနေ့ရောက်နေသူတွေကိုဒေတာကကိုစလဲတွေကိုရောက်တဲ့နေရာကနေမဲပေးခြင်းနဲ့ဆိုရင်လေသက်ဆိုင်ရာရက်ွက်ကြီးရွာအုပ်စုကော်မရှင်အဖွဲ့ခွဲတွေထံမှကြိုတင်မဲရှောက်ထားနိုင်ဖို့ခွင့်ပြုပေးထားပါတယ်။ရွေးကောက်ပွဲကျင်းပဖို့တလားတော့မလိုတော့တဲ့အချိန်မှာပဲမဲဆန္ဒနယ်မြေပြင်ပရောက်နေသူတွေမဲပေးခွင့်ပြုမဲ့အစီအစဉ်နဲ့ပတ်သက်လို့တိတိကျကျမသိရသေးဘူးလို့ရန်ကုန်တိုင်းစမ်းကြောင်းမြို့နယ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်မြို့နယ်ဥက္ကဋ္ဌဦးမျိုးချစ်ကပြောပါတယ
်။အဲ့ဒါကယူရီးယားစီရင်ဆောင်ရွက်နေတယ်အဲ့ဒီကနေပတ်သက်လို့ညွှန်ကြားချက်မလာသေးဘူးညွှန်ကြားချက်လာပြီးတော့ညွှန်ကြားချက်တိုင်းလုပ်လို့ရမယ် ဒီအစီအစဉ်ရှိပါတယ်ဆိုတော့အားလုံးတော့အတိအကျရှိတယ်ဒါပေမဲ့ဒီနေ့မှစလို့မလို့လို့အောင်လို့အသေးသေးလေးအတိအကျရှိတဲ့အတွက်ကျွန်တော်လောလောဆယ်တော့ပြောလို့မရဘူးဒီမဲ့လို့ရတယ်ဆိုတော့နည်းနည်းတော့ဆင်းဆင်းလေးရှိတယ်အဲ့ဒီမှာပါဗျာဟိုအင်းလေးနေမှာမင်းမဲမှာဆိုလို့ဒီမဲ့မလို့ခင်တဲ့ကကျွန်တော်မဲခုံရှိတယ်မဲခုံကိုလို့ရတယ်ဒီမဲခုံကိုချက်ပြရတဲ့အဲ့မှာမရှိအောင်ဆိုတာအတိအကျပြီးဆိုရက်မြက်ဖားလို့ပါတီကိုယ်စားလူတွေကိုဒီခေါ်ပြီးတော့အဲ့ဒီပဲမျိုးကိုစီးရတာခင်ဗျာမဲဘုံရဲ့လုံခြုံရေးနဲ့မဲဘုံရဲ့အနေအထားတွေကြာဝန်ပြရတယ်ဒီမဲပြည့်ကြီးစီးနေတတ်တဲ့လူတွေကိုနည်းနည်းအမှားသာပြောမဲဘုံကိုသိရတာဖြစ်တော့ညီမအမှားရင်းမရှိဘူးလေ
ရွေးကောက်ပွဲဥပဒေမှာဂျိုတင်မဲပေးခွင့်ရှိသူတွေအနေနဲ့သတ်မှတ်ထားတဲ့အထင်မှာယောဂဝေဒနာပြင်းထန်စွာခံစားနေရသူအသက်အရွယ်ကြီးရင်သူသားဖွားနေသူရေစခန်းဒါမှမဟုတ်အကျဉ်းစခန်းမှာအကျဉ်းကြခံနေရသူဆေးရုံမှာအတွင်းလူနာအနေနဲ့ဆေးကုသမှုခံနေရသူတွေပါဝင်ကြပါတယ်မဲဆန္ဒနယ်မြေပြည်ပမှာယာယီတာဝန်ထမ်းဆောင်နေတဲ့နိုင်ငံဝန်ထမ်းတမတော်သားရဲတပ်ဖွဲ့ဝင်တွေအနေနဲ့မဲရုံကိုကိုယ်တိုင်လာရောက်မဲမပေးနိုင်ရင်ကြိုတင်မဲလက်မှတ်နဲ့ဆန္ဒမဲပေးနိုင်ဖို့သက်ဆိုင်ရာကော်မရှင်အဖွဲ့အစည်းတွေကစီစဉ်ဆောင်ရွက်ပေးရမယ်လို့ရွေးကောက်ပွဲဥပဒေမှာဖော်ပြထားပါတယ်လာမဲ့ရွေးကောက်ပွဲမှာမဲပေးခွင့်ရှိသူ38တန်းကျော်အနက်56တန်းကျော်ရှိတဲ့ရန်ကုန်တိုင်းမှာတော့ကက်ယောဂါကူးစက်မှုအများဆုံးဖြစ်နေတာကြောင့်အိမ်ပြင်မထွက်ဖို့လဲအမိန့်ထုတ်ထားရတာမို့ရွေးကောက်ပွဲလုပ်ငန်းစဉ်တွေမှာအကန့်အသတ်တွေရှိနေရပါတယ်ရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတွေကတော့မဲပေးခွင့်ရှိသူတွေတက်နိုင်သမျှမဲပေးနိုင်အောင်စီစဉ်နေပြီးကိုဗစ်ရောဂါရှိမရှိသီးခြားခွဲထားပြီးစောင့်ကြည့်စစ်ဆေးခံနေရသူတွေပါမဲပေးခွင့်ရှိဖို့အတွက်ကြိုတင်မဲပေးနိုင်ဖို့စီစဉ်ဆောင်ရွက်သွားမယ်လို့လည်းပြောဆိုထားပါတယ်ရှင်။ကျမမေခါပါရန်ကုန်ကနေဒီသတင်းပေးပို့ထားပါတယ
်။ကက်ယောဂါကာလမှာအလောက်ကင်အခက်အခဲကြုံနေရပေမဲ့လူမှုဖူလုံရေးအခမ်းအစားခွင့်မရနိုင်ပဲဖြစ်နေကြတဲ့အလုပ်သမားတွေကိုအစိုးရကအကူအညီပေးဖို့စီစဉ်နေတဲ့အကြောင်းပြောပြပါမယ်။ကျမအင်တနာထွန်းပါကိုဗစ်ကယောဂါကိုထိန်းချုပ်နိုင်ဖို့ရန်ကုန်တိုင်းအတွင်းမှာအင်ဂျင်မထွက်ကြဖို့အမိန့်ထုတ်ပြန်ထားတာကြောင့်လုပ်ငန်းခွင်တွေရပ်နားထားရချိန်မှာလူမှုဖူလုံရေးခန်းစားခွင့်မရှိတဲ့အလုပ်သမားတွေအတွက်စားဝတ်နေရေးအခက်အခဲတွေရင်ဆိုင်နေကြရပါတယ်။အခုအခါဒီလိုလူတွေကိုအစိုးရကငွေကျပ်ဘီလီယံ20သုံးစွဲပြီးတော့အကူအညီပေးဖို့ပြင်ဆင်နေပါတယ်။လူမှုဖူလုံရေးထဲမှာအကျုံးမဝင်တဲ့နေစာ၊ယာယီ၊ပုတ်ပြတ်ဆောက်လုပ်ရေးလုပ်သားအနှင်းရင်လုပ်သားကုန်တင်ကုန်ချလုပ်သားကယ်ရီသမားစတဲ့အလုပ်သမားတွေကိုတဦးကိုကျပ်3000စီကြီးအော်တိုဘာလအတွင်းမှာထောက်ပံ့ပေးဖို့ရှိတဲ့အကြောင်းမြန်မာနိုင်ငံလုံးဆိုင်ရာအလုပ်သမားတမကများအဖွဲ့ချုပ်လက်ထောက်အထွေထွေအတွင်းကြီးမှူးဒေါ်ဖြိုးဆန္ဒဆိုကပြောပါရယ်။
ကျွန်တော်အဒီကိစ္စကိုမေးတဲ့အခါအစိုးရဘက်ကနေပြီးတော့အတည်ပြုပြောကြပါတယ်ဟုတ်ပါတယ်နိုင်ငံတော်ဒီရန်ကုန်ငွေတွေကနေပြီးတော့ဘီလီယံ20ကျော်သုံးဆွဲပြီးတော့ဒီလူမှုဘုံလုံရေးထဲမှာအကျုံးဝင်တဲ့လုပ်သားတွေကိုနိုင်ငံတော်ကနေပြီးတော့တဦးလျင်7,000စီထောက်ပံ့ပေးဖို့ဖြစ်ပါတယ်အဲ့ဒါကိုအော်တိုဘာလအတွင်းမှာထောက်ပံ့ပေးသွားမှာဖြစ်ပါတယ်အဲ့မှာမှဒီပေးမဲ့အစီအစဉ်ကတော့ဒီရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့အနေနဲ့ကတော့သက်ဆိုင်ရာဒီအလုပ်သမားဦးစီးဌာနတွေနဲ့ရထွေအုပ်တွေရနဲ့ရပူးပေါင်းပြီးတော့သူတို့ဆောင်ရွက်သွားမယ်လို့သိရပါတယ်အဲ့တော့ကျွန်တော်တို့ကတော့အလုပ်သမားညီကောင်မောင်နှမတွေကိုသတင်းပေးတာပါဒီသတင်းကတော့အစိုးရကအတည်ပြုပြောကြားပြပါပြီမိမိဒီသက်ဆိုင်ရာမျိုးနယ်အလိုက်ရက်ကွက်အလိုက်ထွေထွေအုပ်ချုပ်ရေးတွေကိုစည်းရင်းသွားပေးကြပါကိုပါအောင်လို့ဆောင်ရွက်ကြပါကိုကျော်တို့ပြောချင်တာသတင်းရဲ့ချက်လက်ကိုစောင့်နေကြပါဗောနော်ဒီဆိုတော့အော်တိုဘာလာအတွင်းပေးမှဖြစ်တဲ့ကြောင့်မလို့ဒီပေးမဲ့စီစဉ်တဲ့မှာကိုပါသွားဖို့အရေးကြီးပါတယ်
ထောက်အပံ့လိုအပ်တဲ့အလုပ်သမားတွေကိုစီရင်ကောက်ယူပြီးမြန်မာနိုင်ငံလုံးဆိုင်ရာအလုပ်သမားအဖွဲ့ချုပ်နဲ့အလုပ်သမားအဖွဲ့အစည်းတွေစီကိုတင်ပြထားပြီးဖြစ်တယ်လို့ဆောက်လုပ်ရေးလုပ်ငန်းခွင်ကအလုပ်သမားခေါင်းဆောင်ဦးထွန်းဦးကပြောပါဗျာ
ကျွန်တော်တို့လိုဟိုပါကခေါင်းဆောင်ပိုင်းနေတောင်မှပဲအဆက်ရက်ရှိလို့ဆိုရင်ကျွန်တော်တို့အောက်ကဟိုကလောက်ခံစနေလုံးမနေချတဲ့ဟိုကသူကစနေနာဖြစ်အောင်ရတာအဲ့ရမိသားစုဆောင်ဝင်နေရဘယ်လိုမှမလုပ်ပါဘူးသူကလုံးဝတဲ့မှလုံးဝအလုပ်မလုပ်ရတဲ့ခါကျတော့အခုသူတွေကစရိယာမျိုးရှိရတာရောရှိရအဲ့ဒါကြောင့်မလို့ဒီအစီအစဉ်ကြီးရတယ်ဒီနေ့ရမလားရအောင်လေကျွန်တော်တို့ကတောင်းခံတာကျွန်တော်ဆောက်လို့ရေလုံသားတော့ကျွန်တော်ခုကျွန်တော်ရဲ့ဟိုပါဒီပါခုကျွန်တော်ရဲ့ group တစ်ခုကိုတင်လိုက်ခါတော့မှပဲဒီကြီးဖန်ရကျော်တော့ရှိတယ်သူတို့ကလည်းချင်းချင်းကြွရင်ဒီခုစီရင်အလုပ်သမားတွေအလုပ်မလုပ်ရတာဆိုရင်တလားကြည့်တော့မယ်အလုပ်သမားတွေမှာတော်တော်လေးတစ်ခါကြောက်ကြတယ်အဲ့ဒါကြောင့်မလို့လေအလုပ်သမားတွေအတော်လုံးကလည်းဒီအစီအစဉ်လေးတွေအတော်လုံးသူတို့ကပြည်လျောက်ဖြစ်ချင်းနိုင်အောင်လို့ပေါ့နော်ဒီဒါလေးကသူတို့ပြောတာကော်ယူတူပြင်ဆင်ခဲ့တဲ့ fitness ဆိုတော့ဟိုဆက်ကြတာပါတောက်ခံရတာပ
ါကိုဗစ်ကယောဂါကာလအတွင်းမှာအလုပ်သမားတွေရဲ့လူမှုဖူလုံရေးထောက်ပံ့ငွေကိုတိုးမြှင့်ပေးနိုင်ဖို့ပြန်လည်သုံးသပ်မယ်လို့လည်းအလုပ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးသိန်းဆွေက အလုံးသမားကြီးလှုပ်ရှားသူတွေအစိုးရအဖွဲ့ဝင်တွေနဲ့မနေ့ကအွန်လိုင်းဆွေးနွေးပွဲမှာပြောဆိုထားပါတယ်ရှင်။ကျွန်မအိတ်တနာထုံးမှရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ
်။မြန်မာနိုင်ငံမှာရှေ့လကျင်းပမဲ့ရွေးကောက်ပွဲအတွက်မလေးရှားနိုင်ငံရောက်မြန်မာနိုင်ငံသားတွေကြိုတင်မဲတွေဒီကနေ့စပေးနေကြတဲ့အကြောင်းပြောပြပါမယ်။ကျွန်မမအေးမှာပါ။ကိုဗစ်ကပ်ရောဂါကူးစက်မှုတွေကြောင့်တော်လာလှုပ်ရှားမှုတွေကန့်သက်ထားတဲ့ကြားမှာပဲမလေးရှားရောက်မြန်မာနိုင်ငံသားတွေကြိုတင်မဲပေးနေကြတာပါဒီကနေ့ပထမနေ့အဖြစ်မြန်မာတန်ယုံမှာကြိုတင်မဲပေးခဲ့ရမှာတော့သတ်မှတ်ထားတဲ့မဲဆန္ဒရှင်အရေးအတွက်ပြည်လူနီးပါးမဲပေးခဲ့ကြတယ်လို့လည်းတန်အမတ်ကြီးဦးစိန်ဦးကပြောပြပါဗျာ
ကျွန်တော်တို့ဒီနေ့ဆိုရင်အခုကျွန်တော်တို့စိတ်ရင်းနေထောက်နေတာပေါ့နော်ဒီနေ့ဆိုရင်ခမန်း1800လောက်ပေးတော့ပါတယ်ခင်ဗျာကျွန်တော်တို့ဒီနေ့ကတော့ဟိုနောက်ပိုင်းကြီးကျွန်တော်တို့မနေ့7တားကြီးထိမှာပဲအဲ့ဒီဟိုမဲလာပေးတဲ့လူတွေအပြတ်သွားတာပေါ့နော်အခုချိန်မှာတော့တယောက်စနှစ်ယောက်စပဲလာပေးနေပါတယ်အဲ့တော့ကျွန်တော်2000လောက်ကတော့ဟိုဒီနေ့တော့မပေးဖြစ်တော့ဘူးရှင်လေအခု1800နည်းနည်းပဲကျော်မှာပေါ့နော်အဲ့လောက်ပဲဟုတ်ပြီပါတယ်ခင
်ဗျမလေးရှားနိုင်ငံမှာကဲယောဂါကြောင့်အလုတ်ကင်နဲ့စာဝတ်နေရေးအခက်အခဲတွေကြုံနေရချိန်မှာပဲရွေးကောက်ပွဲလုပ်ငန်းစဉ်အတွက်လူမှုရေးအသင်းတွေအကူအညီနဲ့စီစဉ်ခဲ့ကြတာပါ။နေမျိုးတွေကနေလာရောက်မဲပေးကြမဲ့သူတွေအပါအဝင်မလေးရှားရောက်မြန်မာတွေမဲပေးဝင်ရဖို့အတွက်ပရိဒအဖွဲ့တွေကကူညီခဲ့ကြတဲ့အခြေအနေကိုလည်းတန်မတ်ကြီးကအခုလိုရှင်းပြပါဗျာ။
ကျွန်တော်တို့နဲ့ပူပေါင်းပြီးတော့ပရိဒအဖွဲ့တွေရှိပါတယ်ခင်ဗျာ
။ဟုတ်
ကဲ့။အဲပရိဒအဖွဲ့တွေကကနေပေါ့နော်ကျွန်တော်အိဖက်တွေနဲ့ငါပြီးတော့ဗောနော်မနေ့ကဆို86သိရဗောနော်တဝေးရဗောလာရပါတယ်ခင်ဗျာ
ဟုတ
်အဲ့ဒီအဲ့ဒီကားမျိုးတွေနဲ့တို့ကအဝေးကနေလူတွေစုပြီးလာကြတော့ကျွန်တော်တို့အားလုံးဒီပါလဲမဲတီးပြီးတဲ့အခါမှာလဲအားလုံးကျွန်တော်ကလဲဒီကပရိဒတ်ကျင်းလေကျူးမွေးတာတွေရောဟိုဟာတွေရောနဲ့အဲ့ခံတယ်ခင်ဗျာအဲ့တော့ပြီးရနဲ့တို့တွေအကုန်လုံးကြေးရောက်တုန်းမှာတော့တို့နည်းနည်းပါးပါးဟိုလူဟာတွေလိုက်ဝယ်တာတို့ရှောက်နေတာတို့ပြီးလို့ချင်းတို့ဒီခါလေးပြန်လာရပါခင်ဗျာ
မလေးရှားနိုင်ငံမှာ၃ရက်ကြာကြိုတင်မဲပေးတဲ့အစီအစဉ်အတွက်စည်ရင်ပေးသွင်းထားတဲ့မြန်မာနိုင်ငံသား6000ကျော်ရှိပြီးဒီနေ့ကိုလူ2000နှုန်းနဲ့ကြိုတင်မဲပေးနိုင်ဖို့မြန်မာတန်ယုံကစီစဉ်ထားတာပါကြိုတင်မဲပေးတဲ့ပထမဆုံးနေ့မှာပဲအစီအစဉ်အတိုင်းချောချောမောမောရှိခဲ့ကြောင်းကိုလည်းတန်အမတ်ကြီးကပြောပြပါဗျာအဲ
့ဒါလည်းကျွန်တော်တို့မဲယုံရဲ့အနေထားပေါ်မူတည်ပါတယ်ခင်ဗျာဘာလို့ဆိုတော့ကျွန်တော်တို့မှာခမကြေးကြီးနှစ်ခုပေါ့နော
်
နှစ်ခုရှိတဲ့အတွက်ခမကြီးတစ်ခုကိုကျွန်တော်မဲယုံတယုံတို့ခမနှစ်ခုရှိတဲ့မဲယုံနှစ်ယုံဖွင့်လိုက်ပြီးတော့ကျွန်တော်တို့ကလူကလည်းဒီခမတစ်ခုမှာမဆန့်ဘူးဆိုရင်လူ400လောက်ဆန့်မယ်ခင်ဗျာ
ဟုတ်ကဲ့
နောက်ကျွန်တော်ကတန်ယုံမှာရှိတဲ့ကားပတ်ကြီးတစ်ခုလုံးကိုကားကြီးမသွင်းတော့ဘဲနဲ့အားလုံးအဲ့မှာကျူတန်းစီခိုင်းထားတော့လေကျွန်တော်တို့အပြေမှာထွက်ပြီးတော့တန်းစီစရာမလိုဘဲနဲ့တန်ယုံနဲ့မှာပဲတစ်ပြိုင်နဲ့လုံနိုင်လို့ဟိုဆော့ဆော့လေးပြီးသွားတာပါ
ဒီပတ်ရောက်မြန်မာနိုင်ငံသားတွေကြိုတင်မဲပေးတဲ့အစီအစဉ်တွေကိုတော့ထိုင်းစင်ကာပူနဲ့တောင်ကိုရီးယားပါဝင်အာရှနိုင်ငံတွေမှာဒီလဇန်မှပဲစတင်ခဲ့တာပါဝါရှင်တန်ဒီစီပါဝင်အမေရိကန်ပြည်ထောင်စုမှာလည်းဒီပတ်ရောက်မြန်မာနိုင်ငံသားတွေမနေ့ပြန်ကစပြီးကြိုတင်မဲပေးကြရမှာဖြစ်ပါတယ်ရှင
်လက်နက်ကန်ပြိပခတ်တွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်မြောက်ဦးမြို့နယ်မှာပြစ်ခတ်တိုက်ခိုက်မှုတွေကြောင့်နောက်သဒေသခံတွေသိမ်းရှောင်နေရတဲ့အခြေအနေကိုပြောပြပါမယ်ကျွန်တော်နိုင်ကုန်းအိမ်ပါသမရောနဲ့အေးရခိုင်လက်နက်ကန်ဖွဲ့တို့ကြားစီးရီးသိမ်းမှနေတဲ့မြောက်ဦးမြို့နယ်မှာပြစ်ခတ်မှုတွေဖြစ်ပွားရာကဒေသခံတွေသိမ်းရှောင်နေကြရတာပါပြစ်ခတ်မှုတွေကိုတော့သမရောကနေရာယူထားတဲ့တင်းကျစ်တောင်မှာဖြစ်ခဲ့တာလို့လဲကိုတိုင်ကြုံခဲ့ရသူဒေသခံလူကပြောပါတယ
်နေ့နေ့နဲ့25မိနစ်ကပြစ်ခတ်မှုရတယ်လက်နက်ကြီးလက်နက်ငယ်တွေဒီရက်ကြီးတွေခင်ဗျာအဲ့ဒီတော့မှာမြန်မာသမရောကအခြေဖြစ်နေတာလေဒီကအေးနဲ့အပြန်လာပြစ်တာလားပြစ်တာလဲဆိုကျွန်တော်တို့ပြစ်ခွင့်ဟောလို့မသိတော့ဘူးလေ
အဲ့ဒီနီးနားမှာရှိတဲ့ပေါက်တော့ပြင်ရွာသားများစုဟာရခိုင်ကလေးကအစ်စ်ပေးချောင်စခန်းတွေမှာရောက်ကြည့်နေကြပြီးရွာမှာကြာနေတဲ့လူအနေငယ်ကလည်းတိုက်ပွဲပြီးဒီမနက်မှာထပ်မံသိမ်းရှောင်နေရတယ်လို့လည်းပြောပါတယ်။ပြစ်ခတ်မှုတွင်လက်နက်ကြီးကြီးကြားရောက်ပေါက်ကွဲမှုကြောင့်အနီးနားအုပ်ဖို့ကန်ကျေးရွာသားတွေကလည်းနေရက်ကနေသိမ်းရှောင်နေရတယ်လို့အဆိုပါပေါက်တော့ပြင်ရွာသားကပဲဆက်ပြောပါတယ်
။အုပ်ဖို့ကန်ကျေးရွာကလူတွေတော့ဒီနေ့နေ့လေမှာတော့တရက်မှမရှိတော့ဘူးအကုန်လုံးပြောင်းချေသွားပြီခင်ဗျာကြောက်လန့်လို့လေဒီမြောက်မြောက်လက်နက်ကြီးကျလာလနာကြီးကြတယ်လေအုပ်ပကံညွာရဲ့တောင်ထက်လေးခွာလုံးအကွာဝေးလောက်မှာကြတယ်ဗျာ
။ယာနဲ့ချီတဲ့အုပ်ဖို့ကံကျေးရွာသားတွေဟာမောင်ရွှေကံနဲ့တန်ချောင်းရွာဘက်မှာတိမ့်ချံခူလုံနေကြတယ်လို့မောင်ရွှေကံရွာသားဥတင်ထုံးကဆိုပါတယ်
။လနာကြီးကြီးရောဟပိတာလူတွေကတကယ်မရှိဘူး။အုပ်ပကံကလူတွေကကျွန်တော်မောင်ရွှေကံဆက်ရွာကိုဆင်းရတယ်ဆရာ။ဥကြီးကတော်တော်ကြီးနေတယ်တန်ချောင်းဆက်ရွာကိုလည်းကြည့်တယ်
ဒီရခိုင်လက်နက်ကန်ဖွဲ့ပြောခွေရခိုင်တုခကတော့ဒီမနေ့မြောက်ဦးမြို့နယ်တင်းကျစ်တောင်မှာအေအေဖွဲ့နဲ့တိုက်ပွဲဖြစ်ပွားတာမရှိပဲဘူတီတောင်နဲ့ရတိတ်တောင်မြို့နယ်ဘက်မှာနှစ်ဖက်သက်ဖွဲ့တို့တိုက်ပွဲဖြစ်ပွားနေတယ်လို့ပြောပါတယ်
တင်း
ချစ်တို့ဘက်မှာတော့ဘက်ကွေးဖြစ်တာမရှိဘူးပြည်မှာစစ်တပ်ဘက်ကသူတို့မနေကကလေးကတောက်ချောင်းနေပြီးတော့လက်နက်ကြီးတွေနဲ့ပြစ်နေတာပဲရှိတယ်ဘူးသီးတော်မျိုးနေထေးကဒီခမွေချောင်းရွာတဝိုက်မှာတော့ဒီမြန်မာစစ်တပ်ဘက်ကနေအင်အားအလုံးရင်းနဲ့နေပြီးတော့ဒီလက်နက်ကြီးပစ်ကူတွေပြင်းထန်ဟိုပစ်ခတ်ပြီးတော့ထိုးစစ်ဆင်နေတဲ့အတွက်ကြောင့်မို့လို့နှစ်ဖက်ဒီအပြန်အလှန်ပစ်ခတ်မှုတွေကတော့ရှိတယ်ဗျတေးတော်မျိုးနေထီးစွေနဲ့ဒီအောင်တာစီရွာကြကတောင်ကုန်းကိုလည်းပဲဒီမြန်မာစစ်တပ်ဘက်ကနေပြီးတော့သူတို့ဒီဟိုလက်နက်ကြီးပစ်ကူတွေအများအများသုံးပြီးတော့မှဟိုဆက်လက်ပြီးတော့ထိုးစစ်ဆင်နေတဲ့အတွက်ကြောင့်မို့လို့ဟိုတိုက်ပွဲတွေဖြစ်နေတာရှိတယ်
တင်ကျတောင်ဘက်ပြေခတ်တိုက်ခိုက်မှုဖြစ်စဉ်ပါဝင်ဘူတီတောင်နဲ့ရတိတောင်မြို့နယ်ဘက်တိုက်ပွဲအခြေအနေနဲ့ပတ်သက်လို့တမတော်ပြောရေးဆိုဝတ်ရှိသူကိုဆက်တွယ်ခဲ့ပြီးမဲ့လည်းဆက်တယ်လို့မရခဲ့ပါဘူးအခုပြေခတ်မှုဖြစ်ပွားခဲ့တဲ့မြောက်ဦးမြို့နယ်ပေါင်တော်ပြင်အောက်တကံဝေစာလီဖျားကြီးလက်ကာစတဲ့ခြေဝါသားတွေဟာမြန်မာစစ်တပ်နဲ့အေးရခိုင်လက်နက်ကင်ဖွဲ့တို့ကြားတိုက်ပွဲတွေကြောင့်နှစ်နှစ်ချီရွာကနေတင်းချောင်နေကြရပါတယ်ရခိုင်ပြည်နယ်မှာမြန်မာစစ်တပ်နဲ့အေးရခိုင်လက်နက်ကင်ဖွဲ့တို့နှစ်နှစ်ပါတိုက်ပွဲဖြစ်စဉ်တွင်ဒေသခံ 2,000 ကျော်နေရစွတ်ခွာစစ်ပေးတိမ်းရှောင်နေရပါတယ်ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းတွင်သတင်းပေးပို့ထားပါတယ
် VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ် American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့်VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုဒုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
မင်္ဂလာပါရှင်။အခုဆက်ပြီးတော့အပတ်စဉ်ထုတ်လွှင့်ပေးနေတဲ့အမျိုးသမီးကဏ္ဍကိုတင်ဆက်ပေးသွားပါမယ်။ကျမခင်မြွှေထွေးပါ။ပြီးခဲ့တဲ့သတင်းပတ်တုန်းကဒီလာမယ့်ရွေးကောက်ပွဲနဲ့ပတ်သက်လို့အမျိုးသမီးတွေရဲ့စိတ်ဝင်စားမှုပါဝင်လှုပ်ရှားမှုတွေကိုလေ့လာဆောင်ကြည့်စစ်တမ်းကောက်ယူနေတဲ့ New Myanmar Foundation အဖွဲ့ကရွေးကောက်ပွဲအကြံပေးမမျှနနတင်တဲ့ဆက်သွယ်မေးမြန်းချက်ကိုထုတ်လွှင့်ပေးခဲ့ပါတယ်။ဒီလိုရွေးကောက်ပွဲနဲ့အမျိုးသမီးတွေပါဝင်မှုအပြင်ဒီမြန်မာနိုင်ငံရေးမှာဥဆောင်မှုအခမ်းကဏ္ဍတွေမှာအမျိုးသမီးတွေဘလောက်အတိုင်းအတာအထိနေရာရလာနေကြပြီလဲဒီအမျိုးသမီးတွေပိုပါဝင်လာအောင်ဘယ်လိုအခြေအနေတွေရှိဖို့လိုအပ်နေသလဲဆိုတာနဲ့အနာဂတ်နိုင်ငံရေးမှာအမျိုးသမီးကောင်းဆောင်တွေပုံမှုပေါ်ထွက်လာဖို့အလားအလာတွေနဲ့ပတ်သက်လို့လဲမမျှနနာတင်တဲ့ဆက်သွယ်မေးမြန်းထားတာကိုဒီသတင်းပန်အမျိုးသမီးကဏ္ဍမှာတင်ဆက်ထားပါတယ်ရှင်မျိုးသမီးတွေနဲ့ရွေးကောက်ပွဲပါဝင်မှုအပြင်ပေါ့နော်ဒီကျမတို့ဒီအမျိုးသမီးတွေနိုင်ငံရေးဥဆောင်မှုခံနာတွေမှာပါဝင်လာဖို့အခြေအနေနဲ့ပတ်သက်ပြီးတော့လည်းနည်းနည်းဆွေးနွေးစီချင်ပါတယ်ဒီမြန်မာနိုင်ငံရဲ့လူကြီးတဝက်ကျော်ဟာအမျိုးသမီးတွေပါဆိုတော့ဒီအမျိုးသမီးတွေအနေနဲ့နိုင်ငံရေးစီးပွားရေးလူမှုရေးခံနာအသေးသေးမှာဆုံးဖြတ်ပိုင်ခွင့်ရှိတဲ့ဥဆောင်မှုနေရာတွေမှာပါဝင်သင့်တယ်ဆိုတာကတော့ကျမတို့အခုအချိန်မှာတော့ဒါပြောဖို့မလိုလောက်အောင်အတော်များများကလည်းလက်ခံချပြီးတဲ့အခြေအနေဖြစ်လာနေပြီလို့ထင်ပါတယ်ဒါပေမဲ့လေဒီတကယ်တမ်းဦးဆောင်မှုနေရာတွေမှာအမျိုးသမီးတွေပါဝင်မှုဟာဖြစ်တဲ့အတိုင်းဒါတခုကိုရောက်နေပြီလို့ထင်ပါသလားရှင
်ဟိုကျမတို့ဟိုပါပေါ့ဥပမာအဖြစ်ဆိုရင်ကျမတို့ဒီအမျိုးသမီးတွေကတော့အခုနိုင်ငံဖြစ်စင်မှာတော့ပါဝင်လာပြီပေါ့နော်အဲဒီကိုယ်စားလှယ်တွေလည်းဖြစ်ပြီးတော့တရားလွှတ်တော်ထဲမှာလည်းဒါမျိုးကိုနေနေအစိုးရပြုတဲ့ဟာကြီးဒါရှိပြီပေါ့နော်ဒီအစိုးရအဖွဲ့တွေမှာဆိုလည်းဒါပါဝင်လာပြီပေါ့နော်ဥပမာဝန်ကြီးချုပ်အနေနဲ့လည်းအဲဒါပါဝင်လာတာရှိတယ်ဒါပြည်နယ်အတိုင်းကြီးမှာဒါပေမဲ့တိုးတော်လေးပဲကျမတို့ဟိုပါပေါ့ဒီရာဂိုင်းလုံးအဖြစ်ဒါကြည့်မယ်ဆိုရင်တော့ဒါနည်းနေသေးတယ်ပေါ့နော်ဥမာအဖြစ်တစ်ခုပြောမယ်ဆိုရင်တော့ဒါပြည်ထောင်စုကောက်ပွဲကော်မရှင်မှာဆိုရင်ကျမတို့ဒီအလုံး15ဦးရှိရပေါ့နော်ဒီဥက္ကဋ္ဌပါဦးမှာအဲအကုန်လုံးကဒါအမျိုးသားတွေဒီပဲပေါ့နော်အဲ့လိုပုံစံမျိုးလေးတွေအဲကျမတို့ဟိုတွေ့ရတယ်နောက်ဒီကောက်ပွဲကော်မရှင်ရဲ့ဒီမျိုးနဲ့အဆင့်တော့နော်ဒီခရိုင်အဆင့်နေမှာဆိုရင်လည်းမျိုးသမီးပေါ့ဒီအရာရှိတွေအဲဒီဥက္ကဋ္ဌတွေပေါ့နော်ဒီမျိုးနဲ့ဥက္ကဋ္ဌလို့ဟာမျိုးတွေမှာလည်းအပါဝင်မှုကဒါနည်းနေသေးတယ်ပေါ့နော်ဒါအစိုးရအဖွဲ့ကြီးမှာဆိုတော့ပို့ပြီးတော့မှဒါတိတာထင်ရှားတာကတော့အဲဒီကောင်းဆောင်ပိုင်းကဏ္ဍလေးမှာအမျိုးသမီးတွေအနေနဲ့ကတော့ဒီဇာတ်ကံလုံးအဖြစ်တော့ဒါလုံလောက်မှုမရှိသေးဘူးလို့တော့ပြောရမှာပေါ့နော
်ဟုတ်ကဲ့အဲ့ဒီလိုမရှိသေးတာကဘယ်လိုအခြေအနေတွေကြောင့်မှလဲရှင
်မဖြစ်သေးတာလည်းဆိုတဲ့အပိုင်းကကြတော့ကျွန်တော်တို့ဟိုပါပေါ့ဒီအကြောင်းရင်းကတော့အများကြီးရှိတယ်ပေါ့နော်ပထမတခြားဦးကကြတော့ဒီအမျိုးသမီးတွေမှာကြတော့သူကနိုင်ငံရေးလုပ်ဖို့ဆိုရင်စဉ်းစားရတဲ့ဟာတွေရှိတယ်ပေါ့နော်ဒီမှာကိုယ်ကလေးကို ကိုကကလေးထိမ့်မလားအနိုင်ငံရေးလုပ်မလားပေါ့နော်ဒါမှလို့ရှိရင်ဟိုညတော့အဖြစ်ကဒီမှာပြီးမှဆိုရင်တော့ဒါအမျိုးသမီးတွေကဒါကိုမိဘကိုပြုစုရတော့ဒီကိုရဲ့ဒီအိမ်တော်ကြီးမှာဆိုလို့ရှိရင်လည်းဒါကိုအမျိုးသားကိုဦးစားပေးလိုက်တာမျိုးပေါ့နော်ဒီလိုမျိုးဒီဆွန့်လွှတ်ပြီးတော့အနိုင်ငံခံတာများတဲ့အခါမှာကျတော့ဒါကလေးမွေးတာပဲဖြစ်ဖြစ်ဒါတစ်ခုခုပေါ့ဒီကျမကြီးနဲ့ရှင်းလာပြီဆိုလို့ရှိရင်လည်းကိုရဲ့ဒီယုံကြည်ချက်ပေါ့ဒီအထူးသဖြင့်ကတော့ဒီနိုင်ငံရေးဆိုင်ရာလုပ်ငန်းတွေကိုဒါဆွန့်လွှတ်လိုက်ကြတဲ့ဟာတွေလည်းရှိပေါ့နော်ဒီကံကတော့တစ်ပိုင်းမှာနောက်တစ်ပိုင်းကကျတော့ကျွန်တော်တို့ဒီပညာရေးပိုင်းပေါ့နော်ပညာရေးပိုင်းမှာလည်းပဲဒါအမျိုးသမီးကြီးတွေပေါ့နော်အထူးသဖြင့်ကတော့မှာတမီးနဲ့သားနဲ့ရှင်နေဆိုရင်ဒါတချို့မိသားစုတွေမှာဆိုရင်သားကိုပို့ပြီးတော့မှဦးစားပေးတယ်ပေါ့နော်ဒါတမီးကြတော့ဒါအချိန်နဲ့လို့အိမ်အောင်ပြုတယ်ဆိုရင်ဒါသူ့ယောက်ျားနေပြီးတော့မှသူ့ကိုဒါရှာဖွေပြီးတော့ပြုမိလိမ့်မယ်ဒါပညာမတတ်ရင်လည်းဖြစ်တယ်ပေါ့နော်ဒါအမှုကိစ္စကိုနိုင်အောင်လုပ်ဆိုတဲ့ဟာမျိုးတွေနဲ့ဒီလိုမျိုးဒီအယူဆလေးတွေကတော့ရှိနေလို့မျိုးပေါ့နော်အဲရှိနေသေးတဲ့အချိန်မှကြတော့ဒီလိုအထူးသဖြင့်ကတော့ဒီနိုင်ငံကြီးဖြစ်ချင်းလို့ဟာမျိုးမှဆိုရင်တော့တချို့မိသားစုတွေကဒါအမျိုးသမီးနဲ့မိန်းကလေးနဲ့နိုင်ငံကြီးနဲ့ဘာဆိုင်လို့လဲဒါမတင်တော်ဘူးပေါ့နော်ဒါဟိုဟာဒီအတိုက်ခိုက်တွေများတယ်ပေါ့နော်မလုပ်ပါနဲ့ဆိုပြီးတော့မှသိပြီးတော့မှအားပေးပြီးမရှိဘူးပေါ့နော်အဲ့လိုမိသားစုတွေကလည်းကျွန်တော်တို့ဒီမှာရှိနေလို့မျိုးပေါ့နော်ဒါပြောရမယ်ဆိုလို့ရှိရင်တော့ဒီရည်ကြီးမှုဓလေ့ထုံးတမ်းတွေအရာရောဒါရှိရဲ့ဒီရှိယူဆွေးနေတဲ့ဒီအစင်သားတွေရှိတဲ့ဒီအတိုင်းဝိုင်းတွေမှာရောဒါအမျိုးသမီးတွေကနိုင်ငံကြီးမှာပါဝင်ဖို့ဆိုရတော့ဒါတွေအရောရှိနေသေးတယ်ပေါ့နော
်ဒီလိုအခက်အခဲတွေနေသွားအောင်စစောပြောတဲ့ထုံနှန်းစင်လာအတားစီတွေပြောင်းလဲပြီးတော့အမျိုးသမီးတွေနိုင်ငံရေးဥစားမှုမှာပုံမပါဝင်လာဖို့ဆိုရင်အစိုးရနောက်ရက်ဖက်အဖွဲ့အစည်းတွေဒီမန္တနာတင်းတို့လိုအဖွဲ့တွေအပါဝင်ပေါ့နော်ရက်ဖက်လူမှုအဖွဲ့အစည်းတွေနောက်လူတဦးချင်းစီကရောဘာရီတိကလှုပ်ဆောင်ဖို့လိုအပ်တယ်လို့ထင်ပါတယ်ရှင်
အတိအကျတော့ဒီအမျိုးသမီးတွေပါဝင်လာနိုင်ဖို့အားပေးရမယ်။ဘာလို့ဆိုကျွန်တော်တို့အဲ့ဒီမှာမိခွန်းလေးတစ်ခုမှာပေါ့နော်။ဒီအမျိုးသမီးတွေရွေးကောက်ပွဲဖြစ်ဖြစ်နေမှာပါဝင်လာဖို့ဒီနိုင်ငံရေးသမားတွေကိုနှိုက်ကောက်လို့လူလာလာနဲ့အဲဒီကျိုးစုလက်ခံနေရတာဆိုတဲ့မိခွန်းမှာသူကဒီလိုလာတယ်ဒီကျိုးစုတယ်လို့တာဖြေတာကဒီ၄၀ရာခိုင်နှုန်းကျော်ပဲရှိရပေါ့နော်။ဆိုတော့ဒီသဘောကကြတော့အမျိုးသမီးတွေပါဝင်လာလို့တော့သူတို့ကျိုးစုတယ်ဒါပေမဲ့သို့တော်လည်းပဲတကယ်ကိုဒီကောင်းဆောင်ပိုင်းဆိုင်ရာအဲ့ဒီအမျိုးတွေမှာဒါတတဲ့ဝင်ဝင်မှာဥမာအဖြစ်ဆိုရင်မနိုင်ငံရေးပါတီတခုရဲ့ဥက္ကဋ္ဌဆိုရင်ကျမတို့ဘယ်နှယောက်ရှိမလဲပေါ့နော်ပါတီဥက္ကဋ္ဌအနေနဲ့အမျိုးသမီးဖြစ်တာသိအများကြီးလည်းမရှိဘူးပေါ့နော်ဒါဒီဟာကကြတော့တိတာထင်ရှားတယ်ပေါ့နော်တိတာထင်ရှားတယ်ဆိုတာအမျိုးသမီးတွေကတော့ဟာပါပါဟာပါတီဝင်မှာလုပ်ပါအဲဒီလိုတော့ဟိုဖိတ်ခေါ်တဲ့ဟာတွေရောရှိတယ်ဒါပေမဲ့တကယ်တမ်းထိပ်ပိုင်းဆိုင်ရာပေါ့ကောင်းဆောင်မှုပိုင်းကိုရောက်ဖို့အတွက်ကြတော့ဒါအဟံတားတွေဒီအားပေးမှုတွေကတော့နည်းနေတုန်းပဲပေါ့နော်အမျိုးသမီးအချင်းချင်းကတော့သူတို့ဒီဖိတ်မတဲ့ဟာနောက်ပံ့ပိုးရတာတွေရှိပါတယ်ဒါပေမဲ့လည်းပဲသူတို့မှတချို့အပိုင်းတွေမှာတော့ဒီလိုအပ်ချက်တွေတော့ဒါရှိနေသေးတယ်ပေါ့နော်နောက်ဆုံးဒီမဲပေးတာအစပေါ့လေဥမာအမျိုးသမီးတွေအနေနဲ့ဒီကိုယ့်ရဲ့ဒီကိုယ်ပိုင်ကိုယ်စိတ်ဆန္ဒနဲ့ကိုယ်လူလူလက်လက်နဲ့ဒါမဲပေးခွင့်ရှိလားလို့ဒီမိတဲ့မိဘမှတော့မှကျွန်တော်တို့ဒီ64ရာခိုင်နှုန်းလောက်ကပဲဒါလူလူလက်လက်နဲ့မဲပေးလို့ရတယ်လို့ဖြေပြီးတော့မှကျန်တဲ့ဒီ6ရာခိုင်နှုန်းလောက်ကကြတော့ဒါဟိုအိမ်ရမိသားစုကပြောတယ်ယောက်ျားထည့်ခိုင်းတဲ့ပါတီကိုထည့်လိုက်တယ်လို့နောက်အဖေကဒီပါတီကိုထည့်ပါဆိုပြီးတော့မှတရားလို့ထည့်လိုက်တယ်ဆိုတော့ဒီဟွှမ်းမှုမှုတွေပေါ့နော်တခါလေကြတော့လေဒီအမျိုးသမီးတွေကိုနှိုက်ကိုကဒီဟာကဒါဟွှမ်းမှုနေတဲ့ဟာဒါကတော်တို့ရဲ့အခွင့်အရေးဖြစ်တယ်ဆိုတဲ့ဟာမျိုးကိုသူတို့ဒီသိနေရင်တောင်မှအလွယ်တကူနဲ့ပဲဒီလက်ခံလိုက်တဲ့ဟာမျိုးပေါ့နော်ဥပမာခေါင်းဆောင်မှုပိုင်းဆိုရင်လည်းပဲသူခေါင်းဆောင်နိုင်တဲ့ဆိုတာသူ့ကိုနဲ့သူတော့သိမယ်ဒါပေမဲ့လည်းအများနဲ့ဟိုဖြစ်တဲ့ခါကျတော့အများကိုဦးစားပေးလိုက်တာမျိုးလို့ကိုကဒီလက်လျှော့ပေးလိုက်ရတာမျိုးပေါ့နော်ဆက်လက်မျိုးချစ်မျိုးလေးတွေတော့ဒီအမျိုးသမီးတွေမှာတော့ဒါရှိတာပေါ့နော်
အပိတ်အနေနဲ့ကျမကတော့တခုမေးချင်တာကတော့ဒီအနာဂတ်မှာပေါ့နော်အမျိုးသမီးတွေနိုင်ငံရေးမှာပို့ပြီးတော့ဒီပါဝင်လာနိုင်မဲ့အခြေအနေအလားအလာပေါ့နော်ဘယ်လိုတွေ့ရပါသလဲဒီလူခွင့်ရေးအမျိုးသမီးအခွင့်အရေးတက်ကြွလှုပ်ရှားသူတရားအနေနဲ့အဲမမျက်နှာနာသိရဲ့အမြင်လေးပေါ့နော်ဒီမြန်မာနိုင်ငံရဲ့အနာဂတ်နိုင်ငံရေးမှာအမျိုးသမီးတွေပို့ပြီးပါဝင်လာဖို့အတွက်ဘယ်လောက်အားရစရာအခြေအနေအလားအလာတွေတွေ့နေရပါပြီလဲ
ကျမကတော့ကျမတစ်ယောက်တည်းအဝါပေါ့နော်ဟိုကတော့ဟိုကျမအကောင့်တက်ကိုကျမမြင်နေဟိုဘာလို့လဲဆိုတော့ဟိုဒီအခုဆိုရင်ဒီအမျိုးသမီးတွေထဲမှာပဲဒီနိုင်ငံရေးကိုဒါ professional တခုလို့ career life တခုလို့တွားနေတဲ့အမျိုးသမီးတွေကိုကျမတို့တွေ့လာရတယ်ပေါ့နော်အဒီအရဆိုလို့ရှိရင်ဒါကောင်းတဲ့ဒီလက္ခဏာပေါ့နော်အတူတူလေးပဲကျမတို့ကဘာတခုတော့ရှိတယ်ဆိုတော့ဒီအမျိုးသမီးတွေကဒီနိုင်ငံရေးဟိုလုပ်တဲ့အခါမှာဒီကိုယ်တိုင်လောင်းနေနေတယ်ဖြစ်ဖြစ်ဒါမှမဟုတ်လို့ရှိရင်ပါတီတခုခုမှဝင်ပြီးတော့မှဒီ major series လုပ်ငန်းတွေတော့၎င်းပေါ့နော်ဒီတောင်းဝင်ယူရတဲ့အခါမှာသူတို့မှဒီအတိုက်အခိုက်တွေရှိနိုင်တယ်ပေါ့နော်ဒီအတိုက်အခိုက်တို့ဆိုရနေရမှာတော့အဓိကတော့ဒီအခုဆိုလို့ရှိရင်ဒါလူမှုကွန်ရက်ဒီစာမျက်နှာလေးပေါ်မှာဒါအမျိုးသမီးကိုယ်စားလှယ်လောက်နေကိုဒါပုဂ္ဂိုလ်ကြီးအရာတိုက်ခိုက်တာဟာမျိုးတွေဒါမှမဟုတ်ဆဲဆိုတဲ့ comment တွေပေါ့နော်ဒါမျိုးတွေကိုကျွန်တော်တို့တွေ့နေရတယ် နောက်တစ်ခုကဒီမျိုးသမီးကိုယ်စားလှယ်လောင်းနေရဲ့ဒီ V9 တွေပေါ့နော် D9 တွေဒီဆိုင်ဘုတ်တွေဒီဖြတ်စည်းခံရတဲ့ဒီအခြေအနေမျိုးတွေနော်ဒါမှမဟုတ်လို့ရှိရင်လည်းဒါကန့်ကွက်တဲ့ပေါ့နော်ဒီကန့်ကွက်တဲ့ဆိုတော့ဒါအခြေအနေမျိုးတွေကိုဒါဟိုကျုံရတယ်ပေါ့နော်ဟိုကျုံရတယ်ဆိုတာကတော့သူတို့ကဒါအမျိုးသမီးကိုယ်စားလှယ်လောင်းမှုလို့ဖြစ်တာမျိုးတော့ဟုတ်ချင်မှာဟုတ်မယ်ဒါပေမဲ့လည်းဒီလိုမျိုးဒီတိုက်ခိုက်မှုတွေပေါ့နော်ဒီအမျိုးသမီးဖြစ်ခြင်းကြောင့်ဒီခွဲခြားဆက်ဆံမှုပေါ့နော်အမကျမတော်တို့မုံမလင်းဆိုတဲ့ဟာမျိုးမိညာဘလောက်လုံးနိုင်မှာမဟုတ်လို့ဒီဟာပိုကောင်းလာမှာမဟုတ်ဘူးဆိုတဲ့ဒီလိုမျိုးဒီတိုက်ခိုက်မှုတွေကိုရှိလာတဲ့အခါမှာဆိုရင်တော့အထူးသဖြင့်ကတော့ကျမတို့ကဒီကြံ့ကြံ့ခံနိုင်ရမယ်ပေါ့နော်အထူးပြုလုပ်စွာပဲသူရဲ့ပတ်ဝန်းကျင်ပေါ့နော်အထူးသဖြင့်ကတော့ဒီပတ်ဝန်းကျင်မိသားစုရဲ့ဒီအားပေးမှုပေါ့လေအားပေးမှုကလည်းပဲဒီအများကြီးအရေးကြီးပါတယ်အမျိုးသမီးတစ်ယောက်ကဒီခေါင်းဆောင်တစ်ယောက်ဖြစ်လာဖို့ဆိုတာဒါချက်ချင်းဝန်းငနေလို့အကောင်းဆုံးမှုရည်သွေးတွေပြည့်ဝလာတယ်ဆိုတာမျိုးမဟုတ်ပဲနဲ့ဆက်မဆုံးကတော့မိသားစုတွင်ပံ့ပိုးမှုဒါတတိယဆက်အနေနဲ့ဆိုရင်တော့ဒါပါတီတွင်ပေါ့နော်ပါတီတွင်မှာဒါအမျိုးသမီးတွေပုံမှန်ဒါပံ့ပိုးမှုတွေနောက်ပြီးတော့ဒီရင်းနှီးမြှုပ်နှံမှုတွေပေါ့နော်ဒီပညာရဲ့ပိုင်းဆိုင်ရာဒီရည်သွေးဖြစ်မှုအတွက်ကိုဒီဟိုရင်းနှီးမြှုပ်နှံတဲ့အခြေအနေမျိုးတွေပေါ့နော်ဒါမျိုးတွေကိုဒါကျမတို့ဒီဟိုလှုပ်ဆောင်ပေးဖို့လုပ်တယ်ပါတီတွေအနေနဲ့ကလည်းပဲဒါအမျိုးသမီးတွေကိုအားပေးတဲ့အကူအညီလောင်းဒီဒါဝင်ရပြီးတော့မှရှင်းပြတဲ့အခါမှာဒါကြောင့်လုံးတစ်ခုအနေနဲ့ထည့်သွင်းပြီးတော့မှဒါစဉ်းစားပေးတဲ့ပုံစံမျိုးတွေပေါ့နော်ဒါမျိုးတွေကိုလည်းကျွန်မတို့ကလုံးဆောင်ပေးပါတယ်ဒီလိုမျိုးဒီကိုယ့်ရဲ့ဒီပတ်ဝန်းကျင်ကနေပြီးတော့မှဒီလူသမီးတွေကိုဒါပံ့ပိုးပေးမှသာရင်တို့အနေနဲ့လည်းဒါတောင်းနေယူလာနိုင်တယ်ဆောင်းဆောင်နေဖြစ်လာနိုင်တယ်အဲဒီမျိုးသမီးတွေကဒီပို့တောင်းဝင်ကိုယူပြီးတော့ဒါဆောင်းဆောင်မှုပိုင်းဆိုင်ရာမှာဒါပါဝင်လာနိုင်မှလေးတယ်ကျွန်တော်တို့ဒီနိုင်ငံတစ်ခုလုံးနေမယ်ဆိုလို့ရှိရင်ဒါပုံမူပြီးတော့မှဒါတိုးတက်လာမယ်ပေါ့နော်ဆက်ဆိုတော့ဒီအကုန်လုံးကတော့ဒါဒီပတ်ဝန်းကျင်အတိုင်းအတာတစ်ခုလုံးကဝန်ဝင်ပြီးတော့မှဒီထောက်ပံ့ပေးဖို့ပေါ့နော်ထောက်ပံ့ဖို့အားပေးဖို့တန်တူးရဲဆိုတာကိုလည်းဒါကတောင်းအောင်ပြုတင်မှာပေါ့နော်
ဘာတူတာဆုံးလေအမေရိကန်တခွင်အစီအစဉ်မှာမဲပေးခွင့်မရှိတဲ့အမေရိကန်တွေအကြောင်းနဲ့သူတို့မဲပေးနိုင်ဖို့ငွေကြေးလှူဒန်းကြသူတွေအကြောင်းကျွန်တော်အောင်ကတင်ပြပေးထားပါရခင်ဗျာမြေကောက်ပွဲမှာမဲဆန္ဒပေးပိုင်ခွင့်အတွက်ခက်ဆက်ဆက်မှာတောင်းဆိုတိုက်ပွဲဝင်ခဲ့ကြတာကြောင့်အခုအခါအမေရိကန်ပြည်ထောင်စုမှာလူတိုင်းမဲပေးခွင့်ရှိပါတယ်အမျိုးသမီးတွေမဲပေးပိုင်ခွင့်နောက်ဒီအသားအရောင်ရှိသူတွေမဲပေးခွင့်အတွေ့တိုက်ပွဲဝင်ခဲ့ကြတာပါဒါပေမဲ့လည်းအခုချိန်အထိမဲပေးခွင့်ကန့်သက်ခံသူတွေကတော့ဆက်ရှိနေသေးပါရာဇဝတ်မှုကျူးလွန်တာကြောင့်အထောင်ဒဏ်ချမှတ်ခံရသူတွေဒါမှမဟုတ်ပေးစရာရှိနေတဲ့ဒဏ်ကြေးငွေမဆောင်သူတွေဟာအမေရိကန်ရွေးကောက်ပွဲတွေမှာမဲပေးခွင့်မရှိပါဘူးထောင်ဒဏ်ချမှတ်ခံရဘူးတဲ့အသက်42နှစ်အရွယ်ဒီဗီယွန်ဟပ်တန်ကအခုလိုပြောပါတယ်
I was charged with conspiracy to traffic cocaine. I did.
ငွေစေးဝါးရောင်းဝယ်မှုစွဲချက်နဲ့ Florida အကျဉ်းထောင်မှာ36လထောင်ချခဲ့ပြီးတဲ့နောက်ပြန်လွတ်လာပြီးတဲ့အခါမှာကျွန်တော်ဟာမဲပေးလို့မရဘူးဆိုတာသိလိုက်ရပါတယ
်။အမတ်၁၁ဒေသဆိုင်ရာပြည်ထောင်စုအယူခံတရားရုံးကနေ Florida ပြည်နယ်မှာရာဇဝတ်မှုကျူးလွန်သူတွေဒဏ်ကြေးငွေမဆောင်တဲ့သူတို့ရဲ့မဲပေးခွင့်နဲ့ပတ်သက်ပြီးတော့ဒီတစ်ပတ်အတွင်းမှာပိတ်ပင်တားဆီးလိုက်တဲ့အမိန့်ထပ်မံချမှတ်တာကြောင့်ဒီဆုံးဖြတ်ချက်ဟာလာမယ့်နိုဝင်ဘာမှာကျင်းပမယ့်သမ္မတရွေးကောက်ပွဲအတွက်အရေးပါဆုံးပြည်နယ်တစ်ခုဖြစ်တဲ့ Florida ပြည်နယ်အတွက်စိတ်လှုပ်ရှားစရာအခြေအနေတရဖြစ်လာပါတယ်။ဒီပြည်နယ်ကလူထုစစ်တမ်းတွေအရလက်ရှိသမ္မတ Donald Trump နဲ့ Democrat သမ္မတလောင်း Joe Biden တို့ဟာမဲအရေးအတွက်သူမသားကိုမသားအနေထားမှာရှိနေတာပါ။အချင်းချခံရဘူးတဲ့အသက်64နှစ်အရွယ်မာရီယာအက်စတာဗက်စ်ကအ
ယုကရကံဗိုတိုဒေနာပာဆိုနာအန်ကေဆေအွန်ဆိုလိုဗိုတိုဟာဆေလာဒီ
15နှစ်လောက်ပေးလာရတာလုံလောက်နေပါပြီ15နှစ်လုံလုံကျမရဲ့လှူအားကအငင်းစားစုဆောင်းငွေတွေကပတ်စံဖြတ်ယူနေတာပါဒီလောက်ယူထားပြီးရင်တော့ကျမရဲ့အခွင့်အရေးကိုပြန်ပေးတင်ပါပြီ
စွင်းစိတ်လို့ခေါ်တဲ့ဟိုဘက်ဒီဘက်မင်းညီလူညီမရှိနေပြီးနောက်ဆုံးမှသာတဖက်ဖက်ကမဲအလေးသာပြီးတော့အနိုင်ရတော့ဖို့အလားအလာရှိနေတဲ့ Florida ပြည်နယ်ရဲ့အဆုံးအဖြတ်ဟာသမ္မတ Trump အဖိုးသူနောက်ထပ်၄နှစ်သမ္မတဖြစ်ဖို့အတွက်အရေးပါတဲ့ပြည်နယ်တစ်ခုဖြစ်နေတာပါထောင်ဒဏ်ကျင်းကျခံသူတွေအနေနဲ့သူတို့ပြစ်ဒဏ်ကျခံပြီးရင်မဲပေးခွင့်ရမယ့်ပြင်ဆင်ချက်ကို2018ခုနှစ်က Florida မှာလူမှုဆန္ဒခရင်ပွဲကျင်းပပြီးတဲ့နောက်အနိုင်ရတာကြောင့်ပြည်နယ်ဖွဲ့စည်းပုံဥပဒေမှာပြန်လည်ထည့်သွင်းခဲ့ပါတယ်နှစ်ပေါင်း150ကြာတည်တန်းရှိတဲ့ဒီမဲပေးခွင့်တားမြစ်ထားတဲ့ဥပဒေဟာဟိုအချိန်တုန်းကဒီ African American တွေမဲပေးခွင့်တားဆီးဖို့ရည်ရွယ်ပြီးတော့ဒီထဲမှာရာဇဝတ်ပြမှုကျူးလွန်ခဲ့သူတွေမဲပေးခွင့်ကိုပိတ်ပင်ထားတာပါဒါပေမဲ့လည်း Republican တွေကြီးစိုးတဲ့ပြည်နယ်လွှတ်တော်ကနေ ထောင်နေကနေပြန်လွတ်လာပြီမြဲလဲပေးစရာတန်ကြီးငွေကိုမပေးရထားတဲ့လူတွေရဲ့မဲပေးခွင့်ကိုကန့်တတ်တဲ့ဥပဒေပြဋ္ဌာန်းခဲ့ပါတယ်ဒီလိုဥပဒေဟာတချို့လူနည်းစုဝင်တွေအပေါ်ရိုက်ခတ်မှုရှိနေတာပါဟမ်တန်က
This is a serious problem that we have here in the United States of America because just proportionally
ဒီပြဿနာဟာအမေရိကမှာအတော်လေးကြီးမားတဲ့ပြဿနာတစ်ခုပါကျွန်တော်တို့လို African American တော်တော်များများအပေါ်တက်ရောက်မှုရှိနေပါတယ
်အောက်တရားရုံးတရုံးကတော့ဒီဆုံးဖြတ်ချက်ဟာဖွဲ့စည်းပုံနဲ့မကန့်ညီဘူးဒါဟာနိုင်ငံသားတွေရဲ့အခွင့်အရေးကိုထိပါးရရောက်တဲ့ဆိုပြီးတော့ပယ်ဖျက်ပေမဲ့အယူခံတရားရုံးက6မဲ4မဲနဲ့ဒီဥပဒေကိုဆက်ပြီးတော့အတည်ဖြစ်စေခဲ့ပါတယ်ဒီကိစ္စဟာဖလော်ရီဒါပြည်နယ်လူစုနဲ့ဒီလူစုကတင်မြှောက်ထားတဲ့ပြည်နယ်လွှတ်တော်ရဲ့အဆုံးဖြတ်ပေါ်မှာမူတည်ပြီးတော့ပြည်အောင်စုတရားသူကြီးတွေကဒီကိစ္စမှာပါဝင်ပတ်သက်ဖို့မတင်ဘူးဆိုပြီးဒေသတရားရုံးအကြီးအကဲလည်းဖြစ်သမ္မတဒေါ်နယ်ထရမ့်ကလက်လက်သွားတဲ့တရားရုံးချုပ်တရားသူကြီးနေရာမှာအစားထိုးမယ်ဆိုပြီးတော့အဲ့ဒီအချိန်ကနာမည်ထွက်ခဲ့တဲ့ဝီလျံပရာယာကပြောပါတယ်ဒါပေမဲ့လည်းဒဏ်ကြေးငွေနှစ်နဲ့ချီပေးဆောင်နေရတဲ့သူတွေအဖို့တော့သူတို့ရဲ့ရပိုင်ခွင့်ပိတ်ပင်တားဆီးခံရတာနဲ့ပတ်သက်လို့မကြေမနက်ပြောဆိုနေတာပါကြာဇွေးပြမှုကျွလွန်သူတွေပေါ်မဲပေးခွင့်ပိတ်ပင်တာဟာဖွဲ့စည်းပုံခြေခံဥပဒေမှာပြဋ္ဌာန်းထားတဲ့သူတို့ရဲ့အခွင့်အရေးကိုပိတ်ပင်တာဖြစ်ပြီးတော့ဒီအခွင့်အရေးပြန်ရအောင်ဆက်တိုက်ပွဲဝင်သွားမှာဖြစ်တယ်လို့ Campaign Legal Center အဖွဲ့ကပြောပါရယ်။ဒါအပြင်ဘီလီယံနာတဖြည်းကြီး Michael Bloomberg, Asura John Legend, Basketball ကစားသမား LeBron James အပြင်အလူရှင်4000ကျော်လောက်က Florida မှာဒဏ်ကြေးငွေမဆောင်နိုင်သူတွေမဲပေးခွင့်ရအောင်ဒေါ်လာတန်း30မှတ်တီလှူဒန်းခဲ့ပြီးတော့သူတို့ရဲ့ဒဏ်ကြေးငွေကိုပေးဆောင်စေခဲ့ပါတယ်။တချို့ရာဇဝမှုကျူးလွန်သူတွေဟာဒေါ်လာ100နဲ့ချီဒဏ်ကြေးငွေပေးဖို့ရှိနေပြီးတော့တချို့တွေကဒီငွေကိုပေးဖို့လုံးဝမတတ်နိုင်ကြပါဘူး။ဒဏ်ကြေးမဆောင်ရင်မပေးရဆိုတဲ့ဥပဒေဟာလူပေါင်း9သိန်းခွဲလောက်အပေါ်တက်ရောက်မှုရှိနေပြီးအဲ့ဒီသူတွေဟာလူမဲနဲ့လက်တင်ဘာသာစကားပြောဆိုသူတွေပါ။နယူးယောက်မြို့တော်ဝန်ဟောင်းလည်းဖြစ်ဒီမိုကရက်သမ္မတလောင်းလည်းဖြစ်ခဲ့ဘူးတဲ့ Mr. Bloomberg ကမဲပေးခွင့်ဟာဒီမိုကရေစီရဲ့အခြေခံအုတ်မြစ်ဖြစ်ပြီးတော့ဘလို့အမေရိကန်တွေရဲ့အခွင့်အရေးကမှမယုတ်သိမ့်တယ်မှုဆိုပြီးတော့ပြောပါရယ်ဒါပေမဲ့လည်းဒီလိုတိုးလာမဲ့မဲတွေဟာဒီမိုကရက်တွေရဲ့မဲဖြစ်လာမှကို Republican တွေကစိုးရိမ်နေတာပါဟမ်တန်ကအခုလိုပြောပါရယ
် The state of Florida especially the governor they realize how powerful
Florida ပြည်နယ်မှာအထူးသဖြင့်ပြည်နယ်အုပ်ချုပ်ရေးမှုကဒီမဲပေးခွင့်ဟာဘလို့အရေးပါတယ်ဆိုတာကိုသူတို့သိကြပါတယ်ဒီမိုကရက်တွေအားလုံးဟာသူ့လို Republican တယောက်ကိုဆန့်ကျင်ပြီးမဲပေးလိမ့်မယ်ဆိုတာကိုဒီမိုကရက်တယောက်အနေနဲ့ကြည့်ရင်မြင်နိုင်ပါတယ်
။2018ခုနှစ်တုန်းကလူမှုစနခံယူပွဲကြောင့်ဖလော်ရီဒါပြည်နယ်မှာအကျဉ်းကျခဲ့ဘူးတဲ့လူသတန်းခွဲလောက်မဲပြန်ပေးခွင့်ရခဲ့တာပါ။ဒါပေမဲ့လည်း Republican နဲ့ကြီးစိုးတဲ့ဖလော်ရီဒါပြည်နယ်လွှတ်တော်ကဒီဆုံးဖြတ်ချက်ကိုဖျက်သိမ်းတဲ့အပေါ်ဒေသဆိုင်ရာတရားရုံးကဆိုင်းငံ့ခဲ့ပါတယ်။ဒါပေမဲ့လည်းအယူခံတရားရုံးနဲ့အတူတရားရုံးချုပ်ကဝါပြည်နယ်လွှတ်တော်ဘက်ကယက်တီဆုံးဖြတ်ခဲ့တာကြောင့်အခုအခါမှာတန်ကြီးငွေပေးဖို့ကြံနေသေးသူတွေမဲမပေးနိုင်ဖြစ်နေတာပါခင်ဗျာ COVID-19 ကာယောဂါကာလမှာအကြောင်းမျိုးမျိုးကြောင့်ဆေးရုံကိုသွားပြီးတော့ကျန်းမာရေးကုသမှုခံယူရသူတွေအတွက်အဲ့လိုသွားရတာဟာအပိုဝင်တော့ဝင်ဖို့တခုလိုဖြစ်နေတာပါတာမန်ကိုယ်ခံအားကောင်းတဲ့သူတွေတောင်မှကိုရိုနာဗိုင်းရပ်စ်ကူးစက်မှာကိုရှောင်ရှားတဲ့အနေနဲ့ကိုယ်အိမ်မှာပဲနေထိုင်လှုပ်လှုပ်ကြိုင်နေကြတာမှာတချို့ကတော့ဆေးရုံကိုမသွားမဖြစ်သွားမယ်အခြေအနေကိုရင်ဆိုင်ကြရပါတယ်။ဒါပေမဲ့လည်းအခုခါမှာတော့ဆေးရုံမှာကုသမှုခံယူရမယ့်ဝန်ဆောင်မှုကိုတချို့ကျန်းမာရေးဝန်ဆောင်မှုအဖွဲ့တွေကအိမ်တန်ရာရောက်လိုက်ပြီးတော့ကုသမှုပေးနေပါတယ်။ဆေးရုံသွားမှာကိုစိုးရိမ်တဲ့လူနာတစ်ဦးဖြစ်သူဝီလျံမယ်ရီက
With the COVID-19I didn't want to be involved with that.
ဒီကိုဗစ်ကာလမှာတခြားလူနာတွေနဲ့အတူဆေးရုံတက်မနေကြပါဘူး။အခုအိမ်မှာနေပြီးတော့ကုရတာဆိုတော့အဆင်ပြေပါတယ်လို့ပြောပါရယ်။ Medically Home ကျန်းမာရေးဝန်ဆောင်မှုအဖွဲ့ဟာ Massachusetts ပြည်နယ် Boston မြို့တစ်ဝိုက်မှာအခုလိုအိမ်နံရာရောက်ကျန်းမာရေးဝန်ဆောင်မှုပေးနေတာပါ။ဆေးရုံသုံးပစ္စည်းတွေ၊သူနာပြုတွေ၊ဓာတ်ခွဲခံကိရိယာတွေ၊ X-ray ဆက်တွေဒါတွေယူလာပြီးတော့ကုသပေးနေတယ်လို့ဆိုပါရယ်။အခုခါမှာတော့ကျန်းမာရေးအာမခံတွေကလည်းအိမ်နံရာရောက်လာပြီးတော့ကုသမှုပေးတဲ့အပေါ်ခွင့်ပြုလက္ခဏာကြောင့်ဒီနည်းပညာပိုကျကျပြန့်ပြန့်ဖြစ်လာဖို့အားလုံးကမျှော်လင့်နေကြပါတယ်ခင်ဗျာ
အခုဆက်ပြီးသိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်နေပါပြီကျွန်မခင်မျိုးသက်ပါ COVID-19 အခုဆက်ခံရသူကမ္ဘာမှာ36သန်းကျော်နေပါပြီကာကွယ်ဆေးကိုလူတိုင်းမျှော်လင့်နေကြပါမယ်အခုထိမထုတ်နိုင်သေးပါဘူးဒီလိုကြားနေရတာဟာစိတ်ချရတဲ့ကာကွယ်ဆေးရဖို့အတွက်အဆင်ဆင်လှုပ်ဆောင်နေရတာကြောင့်လို့အနုစည်းဝပေးတာပညာရှင်မတ်ခင်စာဝင်းပေကပြောပါတယ
်ကာကွယ်ဆေးထုတ်ဖို့
တော့အတွက်အစင်းစင်းကသွားတယ်ခုချိန်ဒီကိုဗစ်ထွက်ကိုဗက်ဆင်းထုတ်တာတာအများဆုံးကြီးနဲ့သူတို့လုပ်နေကြတာပါစားတာဘယ်ကစားလဲဆိုလို့ရှိရင်ဒီ laboratory discovery phase ဆိုတာရှိတယ်။ယောဂတစ်ခုရှိပြီလို့ရှိရင်အဲယောဂတစ်ခုကိုကုသမဲ့ဆေး၊ကာကွယ်မဲ့ဆေးဆိုတဲ့ဥစ္စာကိုဘယ်လိုပုံစံမျိုးကာကွယ်မှာလဲ၊ဘယ်လိုမျိုး target လုပ်မှာလဲဆိုတဲ့ဟာရှိတယ်ပေါ့နော်။အဲ့ဒီဟာကိုသူက lab ထဲမှာစမ်းကြတယ်။ lab ထဲမှာစမ်းတဲ့ခါကျရင်ဒါအနုစည်းဝါဗေဒပညာရှင်တွေပါမယ်။ဒါကာကွယ်ဆေးဆိုတဲ့ခါကျကိုခန္ဓာခန္ဓာကိုယ်ရဲ့ခုခံအားကိုလည်းတိုင်းတာရတဲ့အတော့ကြောင့်မလို့အဲခုခံအားဆိုင်ရာပညာရှင်ပေါ့။ immunologist ဆိုတာပါမယ်။နောက် molecular biologist ဆောင်းအတွင်းထဲမှာဆေးတစ်ခုကဝင်သွားပြီးတဲ့ခါကျရင်ဘယ်လိုမျိုးဆောင်းတွေပေါ်မှာတာယာမှုရှိတယ်ဆိုတဲ့ဥစ္စာကိုဒါ cell biologist molecular biologist ဒါသူတို့သိပ္ပံပညာရှင်အမျိုးဆုံးငါသူတို့ lab တွေမှာပူးပေါင်းပါဝင်ပြီးတော့သူတို့ဒီဟာကိုဖော်ထုတ်တယ
်ဒီဓာတ်ခွဲကမှစမ်းသတ်တဲ့အစင်မှာစနစ်နှမျိုးနဲ့စမ်းသတ်တာပါ
အဲ့ဒီမှာဓာတ်တော်မဲ့စနစ်ဆိုတာပေါ့နော်ဓာတ်တော်မဲ့စနစ်ဆိုတာ lab ထဲမှာ cell တွေမွေးမယ်မွေးပြီးရင်အဲ့ cell တွေပေါ်မှာသူတို့ဆေးတွေပေးချမယ်ပေါ့နော်ဘယ်လိုမျိုးဒီ cell တွေပေါ်မှာဘယ်လိုအကျိုးသက်ရောက်မှုရှိတယ်နောက် dose ကဘယ်လောက်ရှိသလဲတရက်တန်သီး24နာရီတန်သီး48နာရီတန်သီးအဲ့လောက်အတွင်းမှာဘယ်လောက်ပြောင်းလဲမှုရှိသွားသလဲဆိုတဲ့ဟာတွေဒါတွေကို cell ထဲမှာသူတို့ကဓာတ်တော်မဲ့စနစ်နဲ့စမ်းသတ်တယ်ပြီးတော့ရင်ဓာတ်တော်စနစ်ဆိုတာဒါပေါ့နော်များသောဖြင့် drug ကိုအသုံးပြုတယ်အခုဆိုဒီ covid အတွက်ဆိုလို့ရှိရင်သူတို့မြောက်တွေကိုအသုံးပြုတယ်ဆိုတာလည်းတွေ့ခဲ့ရတယ်ပေါ့နော်ဒီမှာ discovery app ဒီသိကြပြီဆိုလို့ရှိရင်အဲ့ဒီ site ကိုဘယ်လိုယူသွားရလဲဆို clinical trial ဆိုတဲ့ဟာမှာလူတွေကိုအသုံးပြုပြီးစမ်းတဲ့ဟာကို
ဆိုတော့အစစ်အစလုပ်နေရတာအတွက်ကြာတာပေါ့နော
်ဟုတ်ကဲ့ပါအစစ်အစလုပ်နေရတာအတွက်ကြာတာပါပြီးရင်ဆရာဝန်တွေစီရောက်သွားပြီဆိုလို့ရှိရင်လည်း phase က clinical trial 1 2 3သုံးခုရှိတယ်သုံးခုရှိပြီးသွားရင်သူကအဲ့ဒီဒီအစစ်အစမှာဘယ်လောက်အဆိပ်ရှိသလဲနောက်ပြီးဘယ်လောက် safe ဖြစ်သလဲဒါတွေကိုသူတို့ကမျိုးစုံစမ်းပြီးတဲ့အခါကျတော့မှဟို FDA ကို approve လုပ်ဖို့အတွက်
ဆိုတော့ဒီဆေးထုတ်တဲ့နေရာမှာပထမဆုံးဒီ vaccine ပေါ့နော်ကာကွယ်ဆေးဘလို့အလုပ်လုပ်တယ်လဲအဲ့ဒါလေးနည်းနည်းရှင်းပြပေးပ
ါဟုတ်ကဲ့ပါ bacteria ဖြစ်မယ် virus ဖြစ်မယ်ဘလို့ဟာမျိုးပဲဖြစ်ပါစေဒီယောဂဖြစ်စေတဲ့ဓာတ်ကိုခန္ဓာကိုယ်ရဲ့ရောက်သွားပြီဆိုဒါကို pathogen လို့ခေါ်တယ်အပြင်ကနေ foreign body pathogen ပေါ့နော်ဒီ pathogen ကသူ့အပေါ်မှာ antigen ဆိုတဲ့ဟာရှိတယ်သွေးထဲမှာစီးဆင်းနေတဲ့ဒီ antibody ဆိုတဲ့ဟာတွေရှိတယ်သူကဒီခန္ဓာကိုယ်ထဲမှာသူအများတန်းသွားနေတဲ့ဟာအဲ့ antibody ကနေပြီးတော့ဒီ pathogen ပေါ်မှာပြနေတဲ့အဲ့ antigen ကိုသူကသွားပြီးတော့ကတ်တယ်ကတ်သွားပြီးတဲ့ခါကျရင်သူကနေပြီးတော့ဂျန်တဲ့ immune system ကိုသူက alert လုပ်တယ်သူကအာဒါအပြင်ကဝင်နေပြီငါတို့တိုက်ရတော့မယ်ဆိုပြီးတော့ alert လုပ်တယ်ဆိုတော့သတိပေးတယ်နော်သတိပေးတဲ့ခါကျရင်ဂျန်တဲ့အဲ့ဒီခန္ဓာကိုယ်မှာရှိတဲ့ immune system ကထကြတော့မှသူက activated ဖြစ်တယ်ဆိုတော့ဒီပထမအဦးဆုံးသွားနေတဲ့ antibody တွေကနေပြီးတော့ငါတို့ဒီမှာအပြင်မှာရောက်နေပြီအကောင်အပြင်ကဝင်နေပြီဆိုပြီးတော့သူကဒီပြောလိုက်တဲ့အချိန်ကြတော့မှနောက်ကနေပြီးစစ်ကူပို့တယ်။ငါကွယ်ဆေးထုတ်တဲ့အခါမှာသူကဒီ antibody response ထွက်ဖို့ဟာကိုသူကအရင် induce လုပ်ပေးတယ်ဆိုတာအရင်သူသင်ခန်းစာပေးလိုက်သလိုမျိုးပေါ့နော်။ရောဂါမဖြစ်စေတဲ့ပထိုဂျင်တစ်ခုကိုခန္ဓာကိုယ်ထဲကိုထည့်တယ်ထည့်တဲ့အခါကျရင်ဒီ antibody ပထမအဆုံးသွားနေတဲ့ကောင်နေကင်းလှည့်နေတဲ့ကောင်နေကနေပြီးတွေးလိုက်တယ်တွေးလိုက်ပြီးရင်သူတို့ကဒီကောင်နေကိုကျန်တဲ့အစစ်ကူတွေကိုလုတ်ဖေးဖို့သူတို့သတင်းပို့ပြီးသွားပြီဆိုတော့စစ်ကူမှာသူ့မှာမှတ်တမ်းလေးတွေရှိတယ်သူကအော်ဒါဆိုလို့ရှိရင်ဒီကောင်ဝင်ပူးသွားပြီဆိုရင်နောက်တစ်ချိန်ဝင်တဲ့အခါကျရင်သူကဒီခလဲရဂျာပီရီရဆောင်းစရာမလိုတော့ဘူးပေါ့နော်အခုတော်တော်များများဖြစ်နေကြတဲ့ဟာဒီခလဲဒီနောက်စစ်ကူမထွက်လာခင်ဂျာပီရီရမှာလူကမခံနိုင်တာလည်းဖြစ်နေတယ်တကယ်စစ်ကူလည်းလာတဲ့အချိန်ကျတော့လူကစိုက်တိုစိုက်တိုကိုင်းစတောမ်ဖြစ်တယ်ဆိုတဲ့ဟာတကယ်စစ်ကူလာတဲ့အချိန်ကျတော့သူကသေချာတိကျတဲ့ပက်သိုဂျင်ကိုပဲဓာတ်ရိုက်တာဂက်လုပ်ပေးတဲ့ဟာမဟုတ်တော့ဘဲနဲ့တစ်ခုလုံးပြာသွားတဲ့ဟာလိုမျိုးအဲ့လိုမျိုးဖြစ်တဲ့ဟာပေါ့နော်အခုသူတို့ကကာကွယ်ဆေးထုတ်တယ်ဆိုတာဒီကောင်ကပက်သိုဂျင်ကိုပဲဒီကိုဗစ်ကိုပဲသူကတဲ့တဲ့သွားပြီးတော့တာဂက်လုပ်မယ်ပြီးတော့ခြေဖြတ်ပေးမယ်အဲ့ဒီဟာကိုသူတို့ကလုပ်ကြတာပါရှင်ဟုတ
်ဒီလိုပုံစံနဲ့ကာဝဆေးကိုထုတ်တော့မယ်ဆိုလို့ရှင်ဟိုပါဆင်ဗနဆန်ရှိလဲဆိုတော့ပြောပြပေးပါ
စုစုပေါင်းဆိုရင်တော့အဆင်က50ဆင်ပေါ့ပေါ့50ဆင်ဆိုတာသူကပထမဦးဆုံးဆိုလို့ရှင်ဒီ pre clinical ဆိုတဲ့ဟာရှိတယ်ဒါကတော့ lab ထဲမှာသူတို့လုပ်တဲ့ဟာဒီ virus stomach bacteria ကိုသူတို့ကခြေဖြတ်မယ်ဆိုလို့ရှင်ဒီကောင်ကိုဘယ်လိုမျိုးခြေဖြတ်မှာဘယ်လိုမျိုး mechanism ဆိုတဲ့ဟာရှိတယ်ဆေးတစ်ခုရဲ့အလုပ်လုပ်ပုံပေါ့နော်အခုဒီခုနက vaccine ဆိုလို့ရှင်လေဒီကောင်ကို target လုပ်မယ်ဆိုဘယ်လို target လုပ်ဒီအခုတွေ့သွားတဲ့ဒီ antigen ကိုသူတို့ကခန္ဓာကိုယ်ထဲကိုဘယ်လိုမျိုး introduce လုပ်မယ်ဆိုရင် DNA အနေနဲ့ introduce လုပ်တာရှိတယ် RNA အနေနဲ့ introduce လုပ်တာရှိတယ်အခုဒီ Moderna တို့ Pfizer တို့ဆိုရင် mRNA ကိုအသုံးပြုပြီးတော့သူကထုတ်မဲ့
vaccine မကောက်ွယ်သေးပေါ့နော်ဒါဆိုဒါဘယ်လိုမျိုးနည်းပညာနဲ့ထုတ်မှလဲဆိုတဲ့ဟာအလုံးလုံးပုံစံကိုတို့ရှာရတယ်ဒါဒီလုံးလုံးပုံလုံးနည်းပုံစံသိကြတယ်ဖြစ်နိုင်တယ်အာ safe လည်းဖြစ်တယ်အနေရလည်းကင်းနိုင်တယ်ဆိုတဲ့အခါကျရင်တို့က now phase တခုဒါအဲ့ခါကျရင်တို့က phase 1 phase 1မှာကျရင်လူမှာဆိုလို့ရှိရင်တော့တကယ်တမ်းပြတဲ့အခါကျရင်အဆင်ပြေသလားဆိုတဲ့ဟာကိုတို့ကစမ်းရတယ်ဒါလူရဲ့ခန္ဓာကိုယ်အလေးချိန်ပုံမှန်ပြီးပြီးတော့လဲ dose ဘယ်လောက်ပေးမလဲဆိုတဲ့အဲ့ဒါတွေကိုကြောက်ဒါ phase 1နဲ့ phase 2အဟာဆုံးဖြတ်ရတယ်ဆုံးဖြတ်တော့တဲ့ခါကျရင် phase 3ကိုရောက်သွားအခုဒီတော်တော်များများလုံးနေတဲ့ဟာတွေဆိုလို့ရှိရင် phase 2နဲ့ phase 3ကိုပေါင်းပြီးလောက်တာပဲဖြစ်ဖြစ်စေတော့ phase 1နဲ့ phase 2ကိုပေါင်းပြီးလောက်တာပဲဖြစ်ဖြစ်စေအချိန်များလို့တို့လုံးနေကြတာတွေရှိတယ်phase 1မှာသူက15ရောက်ကနေအရောက်30ဆိုရင် phase 2မှာသူကဒီရကနေ phase 3ကျရင်တော့ထောင်ကနေအနည်းဆုံးလောက်ကြတယ် phase 3မှာကျရင်သူကဒီကဝယ်ဈေးကဘလောက်ထိအကျိုးသက်ရောက်မှုရှိသလဲအကျိုးသက်ရောက်မှုကဥမာနှစ်လပဲရှိသလားဒါဆိုလို့ရှိရင်နှစ်လပြီးရင်နောက်တစ်ချိန်ထပ်ထိုးရမှာလားဒီနှစ်လနောက်တစ်ချိန်ထပ်ထိုးပြီးတော့အောင်နောက်ဘလောက်ကြာကြာအထိသူကဒီအကျိုးသက်ရောက်မှုကရှိမလဲနောက်ယောဂခံရှိတဲ့လူတွေဆိုလို့ရှိရင်ရောတခြားဆေးတွေနဲ့ cross reaction ရှိသလားဒါတွေကိုတို့က phase 3မှာသေချာစမ်းသပ်ရတယ်ပေါ့နော
် phase 3စမ်းသပ်ပြီးလို့ရှိရင်တော့တော်တော်လေးကိုအဆင်ပြေတဲ့အဆင်ရောက်နေပြီပေါ့နော်
ဟုတ်ကဲ့ဟုတ် phase 3ကိုစမ်းသပ်ပြီးတော့အောင်မြင်တယ်ဆိုလို့ရှိရင်ဒီဆေးသည်အကျိုးသက်ရဲ့အန္တရာယ်လည်းကင်းတယ်ဆိုတဲ့ဟာကိုပြောပါတယ် phase 4ဆိုတဲ့ဟာကြီးညာထားခြင်းမဟုတ်ဘဲနဲ့လုပ်တဲ့ study FDA က phase 3ပြီးရင် approval ပေးလိုက်ပြီး phase 4မှာကျတော့သူကတစ်ကမ္ဘာလုံးကိုဖြန့်လိုက်ပြီးသားခါကျရင်သူ့ရဲ့ long term effect ဆိုတာဒီဆေးကိုထိုးပြီးတစ်နှစ်ကြာရင်ဘာဖြစ်လဲနှစ်နှစ်ကြာရင်ဘာဖြစ်လဲသူကသူဆက်ပြီးတော့ရေရှည်လုပ်သွားတဲ့ဟာကိုပြောတာပါရှင
်မခင်ဆန်ဝင်းပြည့်ရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်သက်သိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေနောက်တစ်ပတ်မှာတန်ပြီးဆုံကြအောင်ပါနော
်မင်္ဂလာပါရှင်မြန်မာနိုင်ငံမှာလူဝင်မာလာရှိရနေခြင်းပါမဲ့ထွေထွေရွေးကောက်ပွဲနှိကက်လာပြီဖြစ်တယ်လို့ရွေးကောက်ပွဲအတွက်ပါတီတီးတီးကပြင်ဆင်မဲဆွယ်ပွဲတွေစတင်နေကြပါပြီနိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလရှင်ပြိုင်သူတွေပါဝင်မဲ့ဒီရွေးကောက်ပွဲမှာဘယ်လိုအကြောင်းအရာတွေကအဓိကကြပါမလဲပြည်သူတွေအတွက်အရေးကြီးတဲ့ကဏ္ဍတွေဘာတွေရှိနေပါလဲပြီးတော့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မဲဆန္ဒရှင်ပြည်သူတွေအနေနဲ့ရောဘာတွေသိရှိထားသင့်ပါလဲဒီလိုအကြောင်းအရာတွေကိုရွေးကောက်ပွဲအထူးအစီအစဉ်ဖြစ်တဲ့ VOA မြန်မာပိုင်းကအပတ်စဉ်ဆွေးနွေးတင်ဆက်ပေးသွားပါမယ်ဒီစီဇန်ကိုစနေနေ့ည9:00နာရီထုတ်လွှင့်တဲ့ VOA TV Magazine စီစဉ်မှာစောင့်မျှော်ကြည့်ရှုနိုင်ပါတယ်ရုပ်မြင်သံကြားနဲ့ DVD ရုပ်သံကချုပ်လင့်ပေးတဲ့အပြင် VOA Internet Website စာမျက်နှာ burmese.voanews.com နဲ့ VOA မြန်မာပိုင်း Facebook စာမျက်နှာတို့မှာလည်းချုပ်လင့်ပေးနေတဲ့အချိန်နဲ့တပြိုင်တည်းကြည့်ရှုနိုင်ပါသေးတယ်။ Radio ကနေလည်းအပတ်စဉ်ထုတ်လင့်ပေးသွားမှာဖြစ်ပါတယ်ရှင
်။သောကြောင့်နေညတော့ပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ။ခုတော့သတင်းချင်းချုပ်ကိုကျွန်တော်ရန်တိုင်းကခြေညာပေးသွားမှာဖြစ်ပါတယ်။အမေရိကန်သမ္မတလောင်ထရမ့်ကသူ့အနေနဲ့ဖလော်ရီဒါပြည်နယ်မိုင်အမီမှာအောက်တိုဘာ15ရက်နေ့ကျရင်အွန်လိုင်းကနေကျင်းပမယ်သမ္မတရွေးကောက်ပွဲဂျိုဒူရီယာမြောက်စကားစစ်ထိုးပွဲကိုမပါဘူးလို့ပြောလိုက်ပါတယ်။သမ္မတထရမ့်ကိုဗစ် -19 ကူးစက်ခံထားတာကြောင့်ဒီစကားစစ်ထိုးပွဲကိုအင်တာနက်အွန်လိုင်းကနေပြောင်းလဲပြီးလုပ်သွားဖို့အမေရိကန်သမ္မတစကားစစ်ထိုးပွဲကိုကြီးကြပ်တဲ့ကော်မရှင်ကဂျာဇာပရင်းနီကကြေညာလိုက်တဲ့ပုံမှာသမ္မတထရမ့်ကလက်မခံဘဲပယ်ချလိုက်တာဖြစ်ပါတယ်ခင်ဗျာ။ဒီနေ့2020ပြည်နှစ်အတွက်နိုဘယ်ငြိမ်းချမ်းရေးဆုကိုတော့ကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ကရရှိသွားပါတယ်။ကမ္ဘာတဝန်းငမ်းမှုခေါင်းပါမှုတိုက်ဖြတ်ရေးနဲ့စားနပ်ရိက္ခာလုံလောက်မှုရှိစေရေးအတွက် WFP အဖွဲ့ရဲ့ကြိုးပမ်းမှုတွေကြောင့်အခုနှစ်အတွက်နိုဘယ်ငြိမ်းချမ်းရေးဆုကိုချီးမြှင့်လိုက်တာဖြစ်တယ်လို့နိုဘယ်ဆုချီးမြှင့်ရေးကော်မတီဥက္ကဋ္ဌ Barrett Rice Anderson ကနော်ဝေးနိုင်ငံ Oslo မြို့မှာဒီနေ့ကြေညာပါတယ်။အခုနှစ်နိုဘယ်ငြိမ်းချမ်းရေးဆုအတွက်လူပုဂ္ဂိုလ်112ဦးနဲ့အဖွဲ့အစည်း108ခုတို့အဆိုပြုခံခဲ့ရတာဖြစ်ပါတယ်။ဆုကြေးအဖြစ်နဲ့ American Dollar 1.3 သန်းရရှိမှာဖြစ်ပြီးတော့ဒီဆုကိုတော့နော်ဝေးနိုင်ငံ Oslo မြို့မှာဒီဇင်ဘာ10ရက်နေ့မှာချီးမြှင့်သွားမှာဖြစ်ပါတယ်ခင်ဗျာ။COVID-19 ကရောဂါတိုက်ဖျက်ရေးကန့်သတ်ချက်တွေကြောင့်တဝါလုံးရွှေပြောင်းသူပေါင်း3,000နီးပါးအိမ်မပြန်နိုင်ပဲပြိမ့်မိနေကြတယ်လို့ကုလသမဂ္ဂကဒီနေ့မှထုတ်ပြန်လိုက်ပါတယ်။ကုလသမဂ္ဂရဲ့ IOM လို့အတူောက်ခေါ်တဲ့နိုင်ငံတကာရွှေပြောင်းသူများအကူအညီပေးရေးအဖွဲ့ကကမ္ဘာကြီးအနေနဲ့ဒီ COVID ကန့်သတ်ချက်တွေချမှတ်ထားရပေမဲ့ဒီရွှေပြောင်းသူတွေအန္တရာယ်ကင်းစွာအိမ်ပြန်နိုင်ရေးအများဆုံးပုံမပူပေါင်းဆောင်ရွက်ပေးဖို့လိုနေပြီလို့လည်းပြောလိုက်ပါတယ်။တောက်ကြနေညာပိုင်းအတွက်အစည်းအဝေးကတော့ဒီလောက်ပါပဲ။COVID-19 ရေပေါ်အခြေအနေအရ VOA မြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်ပုံမှန်တင်ဆက်ပေးနေကြညနေ6နာရီခွဲကနေ9နာရီအစီအစဉ်ကိုလက်တလုံးမှာယာယီရဆိုင်ထားမှာဖြစ်ပြီးတော့ညဘက်9နာရီကနေ10နာရီနဲ့မနက်6နာရီကနေ9နာရီထိအစီအစဉ်တွေကိုပဲတင်ဆက်ပေးသွားမှာဖြစ်ပါတယ် VOA အစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးတဲ့အတွက်လည်းကျေးဇူးတင်ပါတယ်တော်ရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
Thank you.
This program has come to you from the Voice of America, Washington.